Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မေလ29ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါဥရောပတိုက်ကိုစွန့်စားထွက်ခွာလာတဲ့ရွှေပြောင်းအခြေချသူ900ကျော်လောက်ဒီသတင်းပါအတွင်မြေထဲပင်လယ်ထဲရေနစ်သေဆုံးသွားပြီလားဆိုတဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂကပြောဆိုပါတယ်အီရန်ဖျားဖို့တွေဒီနေ့မှာဟတ်ဖျားဖို့သွားနိုင်မှာမဟုတ်ဘူးလို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့အစိုးရတိလက်ထက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်ဦးဆောင်ပြီးတော့27ရာစုပင်လုံညီလာခံခေါ်ယူနိုင်ရေးအောင်မြင်မှုဘယ်လိုရှိနိုင်ပါသလဲ
အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိလားမရင်တော့အများကြီးရှိတယ်ရှင်ခေါ်မှုတွေရှိလားမရင်တော့လည်းရှိတယ်ဒါတွေကိုအလုံးကဒီအစိုးရတယ်မဟုတ်ပါဘူးကျွန်တော်တို့ပြည်သူလူထုအလုံးကတော့ဝိုင်းပြီးတော့
ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကအတွေ့အမှုဦးလာမောင်ရွှေပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးအောင်မြင်အောင်တည်ဆောက်ဖို့ဆိုရင်အရင်အစိုးရလက်ထက်တုန်းကတိုင်းရင်းသားတွေရဲ့မြေယာတွေကိုအတင်းကျပ်သိမ်းခဲ့တဲ့မြေယာပဋိပက္ခကိုအရင်အောင်ဖြည့်ရှင်းဖို့လိုတယ်လို့ထောက်ပြပြောဆိုလိုက်တဲ့မြေယာအခွင့်အရေးလှူရှာသူဒေါ်ပေါကြာကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းနဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတိမ်ကီထိုက်နဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင်
ဥရောပတိုက်ကိုရောက်ရှိဖို့အတွက်လူမောင်ကိုကူးတဲ့လှေတွေနဲ့မြေထဲပင်လယ်ကိုဖြတ်ကူးဖို့ကြိုးစားရင်းဒီသတင်းပါအတွင်းနှိမ့်ယုတ်ခဲ့တဲ့လှေ၃ဆင့်နဲ့လိုက်ပါလာကြတဲ့ရွှေပြောင်းအခြေချသူ900ကျော်ရေနစ်သေဆုံးသွားပြီလားဆိုတာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်ဗုဒ္ဓဟူးနေ့ကနင်းမြုပ်ခဲ့တဲ့လူမောင်ကိုကူးသူရဲ့လှေတစ်စင်းကနေလိုက်ပါလာသူတရားနီးပါးတို့ပြဆုံးနေတာဖြစ်ပြီးနောက်ထပ်950တို့ကတော့ဂျာတာပရိနစ်ကနင်းမြုပ်ခဲ့တဲ့လေပြားနိုင်ငံကနေထွက်ခွာလာတဲ့လေနဲ့လိုက်ပါလာသူတွေဖြစ်ပါတယ်။အသက်ရှင်ကျန်ရစ်သူတွေရဲ့အဆိုအရဒုတိယလှေရဲ့မာလိန်မှုဖြစ်သူဆိုသူအသက်28နှစ်အရွယ်ဆူရန်နိုင်ငံသားအမျိုးသားတဦးကိုအီတလီရဲတွေကဖမ်းဆီးခဲ့ပါတယ်။တတိယမြောက်လှေကတော့တောက်ချာနေကနင်းမြုပ်ခဲ့တာဖြစ်ပြီးလှေပေါ်မှာလူဘလောက်ပါတယ်ဆိုတာမသိရပါဘူးလူပေါင်း135ဦးကိုကယ်ဆယ်နိုင်ခဲ့ပြီးတေဆုံးသူ45လောက်ကိုလည်းဆယ်ယူရရှိထားပါတယ်အီတလီကမ်းခြေဆောင်တပ်ဖွဲ့ရဲ့အဆိုအရတောက်ချာနေမှာမြေထဲပင်လယ်အတွက်16ကြိမ်စစ်ဆေးကယ်ဆယ်ရေးလုပ်ငန်းတွေကနေလှေတွေနဲ့ဖြတ်ကူးလာတဲ့ရွှေပြောင်းအခြေချသူ1900ကျော်ကယ်ဆယ်ခဲ့ရတယ်လို့ဆိုပါတယ်ရှင
်အီရန်နဲ့ဆာဒီအာရေဗျကသဘောတူညီချက်မရနိုင်တာကြောင့်အီရန်နိုင်ငံသားတွေဒီနှစ်ဟတ်ဖျားဖူးသွားနိုင်မှာမဟုတ်ဘူးလို့အီရန်နိုင်ငံပိုင်သတင်းကဒီကနေ့တင်းတွင်နေ့မှာဖော်ပြလိုက်ပါတယ်ဒီနှစ်ဟတ်ဖျားဖူးခရီးစဉ်အတွက်ညှိနှိုင်းဖို့ဆော်ဒီအာရေဗျကိုသွားရောက်ခဲ့တဲ့အီရန်ကိုယ်စားလှယ်အဖွဲ့ကိုဆော်ဒီအစိုးရရဲ့ပြုမှုပုံကြောင့်ခုလိုဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့အီရန်ယဉ်ကျေးမှုနဲ့အစ္စလာမစ်ဘာသာရေးဆိုင်ရာစီကံထိန်းသိမ်းရေးဝန်ကြီးအလီဂျန်နတီကပြောတယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်ဆော်ဒီအာရေဗျနိုင်ငံဘက်ကတုံ့ပြန်မှုကိုဒီကနေ့အထိကျွန်တော်တို့စောင့်ဆိုင်းခဲ့ပါတယ်။ဒါပေမဲ့အီရန်ကိုယ်စားလှယ်အဖွဲ့နဲ့ညှိနှိုင်းမှုနှစ်ချိန်စလုံးမှာဆော်ဒီဘက်ကအပြုမူတွေဖျက်လို့ဖျက်စီးဖန်တီးလှုပ်ဆောင်မှုတွေကြောင့်အီရန်ပြည်သူတွေဒီနှစ်ဖျားဖူးသွားနိုင်မှာမဟုတ်ဘူးလို့ဝန်ကြီးကပြောဆိုခဲ့ပါတယ်။တနင်္လာနေ့မှာတရားဝင်ကြေညာမယ်လို့လည်းသူကပြောပါတယ်။ဟတ်ဖျားဖူးခရီးဟာမွတ်စလင်တွေတသက်မှာတခါတော့မဖြစ်မနေလှုပ်ဆောင်ကြရတဲ့အစ္စလမ်ဘာသာရဲ့မန္တန်ကြီးတစ်ခုဖြစ်ပြီးအီရန်နေနေဒီနှစ်ဟတ်ဖျားဖူးသွားနိုင်ဖို့အတွက်ဆွေးနွေးညှိနှိုင်းနိုင်မယ့်အခြေအနေရှိပါသေးတယ်လို့လည်းတခြားမီဒီယာတွေကဖော်ပြကြပါတယ်။ပြီးခဲ့တဲ့နှစ်ဟတ်ဖျားဖူးခရီးစဉ်တွင်လူအုပ်နင်းမိလို့အီရန်400ကျော်သေဆုံးခဲ့ရပြီးတဲ့နောက်အီရန်နဲ့ဆော်ဒီအာရေဗျကြားဆက်ဆံရေးအဖို့အထစ်ဖြစ်နေခဲ့ပါတယ်။ဒါ့အပြင်ဆော်ဒီအာရေဗျအစိုးရကရှီယက်ဘာသာရေးခေါင်းဆောင်တစ်ယောက်ကိုဆုံးရှုံးလိုက်ပြီးတဲ့နောက်အီရန်မြို့တော်တဟီရန်မှာဆော်ဒီအာရေဗျတန်ရုံမှအီရန်ဆန္ဒပြသူတွေရုံးရင်ဆန်ခတ်ဖြစ်ခဲ့ရပြီးတော့ဆော်ဒီဘက်ကတန်တပန်ဆက်ဆံရေးဖြတ်တောက်ခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာခဲ့ပါတယ်။အီရန်နိုင်ငံထဲမှာအများစုကရှီယက်မွတ်စလင်တွေဖြစ်ပြီးဆော်ဒီအာရေဗျကတော့ဆွန်နီမွတ်စလင်အများစုဖြစ်ပါတယ်။
IS သွေးကြော်တွေဟာစနေနေ့တုန်းကဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်အနားအစိုးရဆန့်ကျင်တဲ့တိုက်ခိုက်တပ်ဖွဲ့တွေအဓိကခိုင်မာချေကုပ်ယူထားတဲ့နေရာကိုတိုးမြင့်တိုက်ခိုက်လာပါတယ်။အဲဒီကမာရီမြို့ထဲမှာတော့အတိုက်ခံတပ်ဖွဲ့တွေနဲ့ IS တိုက်ပွဲဖြစ်ပွားပါတယ်။မာရီကနေအနားမှာရှိတဲ့အတိုက်ခံတွေရဲ့နောက်မြို့တစ်မြို့ဖြစ်တဲ့အာဇတ်မြို့ကိုဆက်သွယ်ထားတဲ့အဓိကလက်မကြီးကိုဖျက်တောက်တဲ့အနေနဲ့ IS စစ်သွေးကြော်တွေကအလက်ပိုမြောက်ပိုင်းကိုလျှက်တပြတ်ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လန်ဒန်ခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။စနေနေ့နှောင်းပိုင်းအထိတိုက်ပွဲနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးပေမဲ့စနေနေ့အစောပိုင်းတုန်းကတော့မာရင်းမြို့တဲကနောက်ဆုံးမပြတ်စည်းပဲကြမ်းတဲ့ဆေးရုံတအုံကို IS တွေဝိုင်းထားပြီးသူတို့ဆေးရုံဟာတောက်ကြံနေကြတဲ့ကအခြေအနေသိပ်မကောင်းပဲအရေးတကြီးအကာအကွယ်ပေးဖို့ဆေးရုံအကြီးအကဲ Adel Rama Alpha Face ကပြောကြားတဲ့အကြောင်း AP သတင်းကဖော်ပြပါတယ်IS တွေအခိုင်အမာခြေကုပ်ယူထားတဲ့ရက်ကာမြို့ရဲ့မြောက်ပိုင်းမှာတော့အမေရိကန်ရဲ့ပံ့ပိုးမှုရနေတဲ့ကတပ်ဖွဲ့တွေနဲ့အာရဗ်မဟာမိတ်တွေက IS အဖွဲ့တွေကိုဖိဖိစီစီတိုက်ခိုက်နေပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကပါတီကြီးနှစ်ခုကသမ္မတလောင်းနေနဲ့ရှင်ပြိုင်ဖို့ Libertarian Party ရဲ့ယာနဲ့ချီတဲ့ကိုယ်စားလှယ်တွေဟာဒီကနေ့တနင်္ဂနွေနေ့မှာပါတီရဲ့သမ္မတလောင်းကိုရွေးချယ်ကြမှာဖြစ်ပါတယ်။ American ပြည်ထောင်စု Florida ပြည်နယ် Orlando မြို့က၄ရက်ကြာ Libertarian Party ညီလာခံအပြီးမှာပါတီရဲ့သမ္မတလောင်းကိုမဲခွဲရွေးချယ်ကြမှာပါ။Republican Party ဘက်မှာ Donald Trump သမ္မတလောင်းဖြစ်လာမဲ့အရင်းနဲ့ Democratic Party ဘက်မှာလည်း Hillary Clinton ထိတ်တန့်ရောက်နေတဲ့ပေါ်လူလူကြားအကြိုက်လျော့နေလာတာကြောင့်အဓိကပါတီကြီးနှစ်ခုရဲ့ရှင်ပြိုင်မှုအတွင်းအမြင့်တန်းတတိယနေရာမှာပဲရှိခဲ့တဲ့ Libertarian Party ပေါ်မှာစိတ်ဝင်စားမှုမထင်မှတ်ထားတဲ့အဆင့်ကိုရောက်လာတာဖြစ်ပါတယ်။ Libertarian Party ရဲ့သမ္မတလောင်းဝင်ရောက်ရှင်ပြိုင်မှုကြီးညာထားတဲ့18ယောက်ထဲမှာဦးဆောင်နေသူတွေထဲမှာတော့ New Mexico အုပ်ချုပ်ရေးမှူးဟောင်း Gray Johnson ပါဝင်ပါတယ်။နိုင်ငံတော်ကလက်တလောကယူထားတဲ့စစ်တမ်းတွေအရ Gray Johnson ကလူလူထောက်ခံမှု10ရာခိုင်နှုန်းနီးပါးရတယ်လို့ဖော်ပြပါတယ်။ဒါပေမဲ့နောက်ဆုံးစကားစစ်ထိုးပွဲတွေမှာပါဝင်နိုင်ဖို့လိုအပ်ချက်ဖြစ်တဲ့လူလူထောက်ခံမှု15ရာခိုင်နှုန်းသတ်မှတ်ချက်ကိုပြည့်ဖို့တော့အလံကွာနေပါသေးတယ်။ Gray Johnson ကပြည်နယ်50အတွင်းမဲပေးပွဲတွေမှာသူတူဦးတည်းသာတတိယပါတီရဲ့သမ္မတလောင်းဖြစ်မယ်လို့ပြောဆိုပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကြေညာနေပါတယ်။ယူကရိန်းနိုင်ငံမှာယာယီဘိုးဘွားရိတ်သားအဆောင်တစ်ခုမိလောင်လို့လူ18ယောက်သေဆုံးတယ်လို့အစိုးရအရေးပေါ်ဌာနကပြောပါတယ်။ကီယက်မြို့တော်ရဲ့မြောက်ဘက်ကီလိုမီတာ40လောက်အကွာကလီတိုကီရွာထဲကနှစ်ထပ်အဆောင်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းမိစတင်လောင်ကျွမ်းခဲ့တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မီးလောင်ချိန်မှာအဆောက်အုံတွင်လူ35ယောက်ရှိခဲ့တယ်လို့အရေးပေါ်ဌာနကပြောပြီးမီးလောင်မှုကနေလူ18ဦးကိုကယ်ဆယ်နိုင်ခဲ့ပေမဲ့ဒီထဲက5ဦးတို့ကတော့ပြင်းထန်တဲ့မီးလောင်ဒဏ်ရာအသီးသီးနဲ့ဆေးရုံတင်ထားရတဲ့အကြောင်းအရေးပေါ်ဌာနကပြောဆိုပါတယ်မီးလောင်မှုကိုဝန်ထဲပေါ်အဖြစ်ဆိုးကြီးအဖြစ်ဝန်ကြီးချုပ်ကပြောဆိုလိုက်ပြီးချက်ချင်းစုံစမ်းစစ်ဆေးဖို့ကိုလည်းညွှန်ကြားလိုက်ပါတယ်ရှင
်နေပေါ်နိုင်ငံမှာဒီနေ့တရင်းတွင်နေ့မှာအရက်တောင်ထိမ့်မှန်နေကိုဆင်နွှဲကြပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းသဘာဝဘေးအန္တရာယ်တွေနဲ့ကြုံခဲ့ရပြီးတဲ့နောက်ကမ္ဘာအမြင့်ဆုံးတောင်ကိုဒီလရက်မှာရာပေါင်းများစွာသောထောင်တက်သမားတွေတက်ရောက်နိုင်ဖို့တောင်တက်ကျိုးတွေပြင်ဆင်ပေးလမ်းဖောက်ပေးတဲ့ရှာပေါ်တောင်တက်လမ်းပြ9ရောက်ကိုဂုဏ်ပြုရင်းအထိမ့်မှတ်ပြုကြတာဖြစ်ပါတယ်။နေပေါ်နိုင်ငံမြို့တော်ကတ်မန်ဒူမှာကျင်းပတဲ့ခမ်းနားမှာဝန်ကြီးချုပ်ကဒါပရစတ်အိုလီကရှာပါဒေသခံလမ်းပြအမျိုးသားတွေကိုပန်းစည်းတွေနဲ့အတူအမေရိကန်ဒေါ်လာ460နဲ့ညီမျှတဲ့နေပေါ်ယူပီငွေ5000နန်ချဲ့လက်မှတ်တွေချီးမြှင့်ခဲ့ပါတယ်။အရက်တောင်ထိမ့်မှတ်နေ့ကတော့1953ခုနှစ်ကတောင်ထိပ်ကိုပထမဆုံးအောင်မြင်မြင်တက်ရောက်နိုင်ခဲ့တဲ့နယူးဇီလန်နိုင်ငံသားအက်ဒမန်ဟီလရီနဲ့သူ့ရဲ့ရှာပဒီသကံလမ်းပြတန်ဇင်နော်ဂေရိုကိုဂုဏ်ပြုတာဖြစ်ပါတယ
်။စစ်အတွင်းပျောက်ဆုံးနေကြတဲ့အမေရိကန်စစ်မှုထမ်းတွေနဲ့စစ်သုံးဘန်းတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကယ်စီးသူတွေ Washington DC မြို့တော်တွင်လှည့်လည်အင်အားပြကြမှာဖြစ်ပါတယ်။တနင်္လာနေ့မှာခြောက်ရောက်တဲ့ Memorial Day လို့ခေါ်တဲ့ကြာဆုံးစစ်သည်များအမှတ်ရအောင်မေဘွယ်နေ့မတိုင်ခင်တနင်္ဂနွေနေ့မှာ1988ခုနှစ်ကစလို့နှစ်စဉ်ကျင်းပလာလဲဖြစ်ပါတယ်။ Right for Freedom လွတ်မြောက်မှုအတွက်လှုပ်ရှားမှုလို့အဖွဲ့ကခေါ်ဝေါ်တဲ့ဒီလှုပ်ရှားမှုမှာတော့ဒီကနေ့တနင်္ဂနွေနေ့မှာ American Pentagon စစ်ဌာနချုပ်ကနေ VNN စစ်အတွင်းကြာဆုံးခဲ့ကြသူတွေကိုဂုံးပြုထားတဲ့ VNN စစ်ပွဲအထိတ်အမှတ်နေရာအထိစိုင်းကဲ9သိန်းလောက်အင်အားပြစီးနင်းကြမယ်လို့ခန့်မှန်းရပါတယ်Rolling Thunder အဖွဲ့ကြီးက1993ခုနှစ်ပျောက်ဆုံးစစ်သည်များဆန်ရဥပဒေပေါ်ပေါက်ရေးလှုပ်ဆော်ခဲ့တဲ့အဖွဲ့ကြီးဖြစ်ပါတယ်။တပ်ဖွဲ့ဝင်တအူကြာဆုံးနေဆိုတာကိုအထောက်အထားခိုင်မာမှုမရှိဘဲကာကွယ်ရေးဝန်ကြီးဌာနအနေနဲ့မကြေညာရဘူးလို့ဒီဥပဒေကတားမြစ်တာဖြစ်ပါတယ်
။နိုင်ငံတကာအာကာသစခန်း ISS မှာနောက်ထပ်အကန့်တစ်ခုကိုတိုးပြီးထည့်လိုက်ပါတယ်။အာကာသစခန်းရဲ့ပြင်ပမှာထပ်ထည့်လိုက်တဲ့အကန့်ကို American အာကာသ Agency NASA ကလေထိုးသွင်းပြီးလေပြင်းညှိမြစီဖို့အောင်မြင်မြင်လုပ်နိုင်ခဲ့ပါတယ်။Big Low Expandable Activity Module ဒါမှမဟုတ် Beam လို့အတိုးကောက်ခေါ်တဲ့ဒီအခန်းကို Las Vegas မြို့အခြေစိုက် Big Low အာကာသကုမ္ပဏီကပုံစံထုတ်တိဆောက်တာပါပထမဆုံးမျိုးစားဖြစ်တဲ့ဒီလိုအခန်းမျိုးတိဆောက်ဖို့ Big Low ကုမ္ပဏီဟာဒေါ်လာ18တန်းနဲ့ contract ရတာဖြစ်ပါတယ် Beam ကိုကြာသပတေးနေ့ကပထမဆုံးလေထိုးသွင်းတာကမအောင်မြင်ခဲ့ပါဘူး Beam ကိုကာလအတော်ကြာထုတ်ပို့ထားရတာကြောင့်ပြန်ဖွင့်တဲ့အချိန်မှာအခက်အခဲတွေ့ရတာလို့သိပ္ပံပညာရှင်တွေကယူဆပါတယ်ရှင် Direct from Washington
နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရုံဆုံး27ရာစုပြည်လုံးညီလာခံခေါ်ဖို့အပြင်ဆင်နေတဲ့သတင်းတင်ပြပေးပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်ဦးဆောင်ပြီးတော့ခေါ်ယူမဲ့27ရာစုပြည်လုံးညီလာခံကအောင်မြင်မှုတွေရှိနိုင်တယ်လို့စိန်ခေါ်မှုတွေလည်းရင်ဆိုင်ရနိုင်တယ်လို့အရင်အစိုးရလက်ထက်ကတည်းကညီညာရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ခဲ့သူတူကသုံးသပ်ပြောဆိုပါတယ်။27ရာစုပင်လုံးညီလာခံခေါ်ယူနိုင်ရေးအကြိုတင်ပြင်ဆင်ချက်အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးတော့ဥက္ကဋ္ဌဒုက္ခရကအစအစ်စ်ပြန်လဲဖွဲ့စည်းမဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ UPDJC ရဲ့အတွင်းမှုဥလာမောင်ရွှေကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုနိုင်ငံက UPDJC ရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်တယ်ပြီးတော့ပြည်ထောင်စုညီညာရေးညီလာခံနဲ့အဆက်တရာစုပင်လုံးအတူတူပဲဒါတော့ NCA တိုင်းသွားမယ်ဆိုရင်တော့ပြည်ထောင်စုညီညာရေးညီလာခံကို UPDJC ရနေပြီးတော့အဓိကကျွန်တော်တို့ညီနိုင်ဆောင်ရွက်ပြီးတော့ပြင်ဆင်ပေးဖို့ရှိအဲ့ကြားထဲမှာတော့လက်မှတ်မြေထိုးရသေးတယ်တိုင်းနာလက်နဲ့ကင်အဖွဲ့တွေကိုကျွန်တော်တို့လိုက်လံပြီးတော့ရှင်းပြပြီးတော့သူတို့ပါဝင်နိုင်တဲ့ညီလာခံကိုရှာမယ်ပြီးရင်တော့သူတို့ကိုယ်တိုင်လည်း PPJC မှာပါလာဖို့ပြောလဲနေပါဘောလေ
အဓိကကဒီပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးခေါ်နိုင်မှုအကျိုးပြင်ဆင်ချက်တွေဆိုတဲ့ခါကြတော့ဒီ27ရာစုပင်လုံးမှာကောအဓိကဘယ်အချက်တွေကိုဦးစားပေးဆောင်ရွက်သွားဖို့ဆိုပြီးတော့စဉ်းစားထားတာတွေဆောင်ရွက်ထားတာတွေရှိပါလဲရှင
်အဓိကကတော့ဒေါက်ဆန်းစုကြည်ရှင်းပြတာကတော့အရေးကြီးတယ်ဗောလေနိုင်ငံရေးနဲ့ကာကွယ်လုံခြုံရေးကိစ္စရပ်တွေကိုတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံပေါ့27ရာစုပင်လုံးမှာအဓိကဆွေးနွေးနိုင်ဖို့လည်းကျန်တဲ့ဒီဝိုင်းလူမျိုးရေးပညာရေးပေါ့တရားစွာတသဘောဝပေါင်းဝင်ခြင်းထင်းသေးဒီလိုကိစ္စချက်တွေကိုတော့ဒီ CSO Forum ကနေပြီးတော့တဆင့်ပေါ့လေဆောင်ရွက်နိုင်ဖို့ဒီနှစ်ခုကလည်းအပြိုင်သွားနိုင်တဲ့သဘောမျိုးပြင်ဆင်ဖို့ဆိုတဲ့မူချပြီးတော့ဆောင်ရွက်နေတာရှိတဲ့ဒါကိုလည်း UPDJC အစည်းအဝေးမှာလည်းရှင်းပြပြီးတော့ဒါကိုအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ကိစ္စလည်းအထက်ပြီးတော့အတူတူရှင်းပြပါမယ
်အခုဒီ27ရာစုပင်လုံးမှာအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပါဝင်လာနိုင်မှုကိစ္စကရောဘယ်လိုများစီစဉ်ဆောင်ရွက်ဖို့ရှိပါလဲရှင
်ဘယ်လိုများပြင်ဆင်ကော်မတီကိုဖွဲ့ပြလိုက်တာရှိတယ်။ပြည်ကော်မတီကတော့လက်မှတ်မြေထိုးထားရတဲ့တိုင်းရင်းသားတွေနဲ့လည်းတွေ့ထိပ်ပြီးရှင်းပြပြီးတော့အစိုးရတိုင်းမှာပါဝင်နိုင်ဖို့ဆိုရည်ရည်မှတ်ချက်ထားတော့အဲ့ဒါလာမယ့်အပတ်ထဲမှာပဲလက်မှတ်မြေထိုးထားရတဲ့တိုင်းရင်းသားလက်ကန်အဖွဲ့တွေကိုတွားရောက်ရှင်းပြဖို့ဆိုတဲ့ကိစ္စတခုရှိပါတယ်။အဲ့တော့လည်းပြည်စည်းကော်မတီဥက္ကဋ္ဌဒေါက်တာတမျိုးဝင်းဦးဆောင်အကူတည်းတစ်ဖွဲ့အနေနဲ့တွားဆက်တွေ့ပြီးတော့ဆောင်ရွက်ဖို့လည်းပြင်ဆင်နေတာရှိတယ်ကွာ
။အန်ကယ်ဦးလာမောင်ရွှေကဒီပြီးခဲ့တဲ့သမရာဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်ဗောနော်အခုဒေါက်ဆန်းစုကြည်ဦးဆောင်မဲ့ဒီအဖွဲ့မှာလည်းအတွင်းမှုတယောက်အနေနဲ့တာဝန်ယူပြီးတော့မှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်ပြီးတော့ဖော်ဆောင်သွားမဲ့လုပ်ငန်းစဉ်တွေမှာပါဝင်မယ်ဆိုတဲ့ခါကြတော့အခုလက်ရှိအစိုးရတစ်လက်ထက်ငြိမ်းချမ်းရေးဖော်ဆောင်မဲ့လုပ်ငန်းစဉ်တွေမှာဗောနော်အန်ကယ်အောင်မြင်မှုရလာနိုင်မယ်လို့အန်ကယ်အနေနဲ့ယုံကြည်မှုရှိပါလားဘလို့များမျှော်လင့်ချက်ရှိပါလဲရှင
်အခုအစိုးရတက်မှာလည်းဒီအောင်မြင်နိုင်တဲ့အခွင့်အရေးတွေအများကြီးရှိပါတယ်ဒီအခွင့်အရေးတွေကိုအချိန်ကြိုက်ပေါ့လေဆောင်ရွက်မယ်ဆိုရင်တော့ဒီခုနပြည်မင်းချက်တွေအားလုံးကတော့ရမှာပါပဲပြီးခဲ့တဲ့၄နှစ်ခွဲကာလမှာဆောင်ရွက်ခဲ့တဲ့ဒီငင်းငင်းလုပ်ငန်းစဉ်တွေကလည်းအခြေခံတစ်ခုအနေနဲ့ပေါ့လေ ပေးစကူအနေနဲ့ရှိသဖြစ်တော့ဒီပေါ်မှာထက်ဆက်ပြီးဆောင်ရွက်မယ်ဆိုလည်းအောင်မြင်နိုင်တဲ့အခွင့်အလမ်းအများကြီးရှိပါတယ
်။အန်ကယ်အခုဒီလောက်ခဲ့မှုတဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အတွေ့အကြုံတွေနဲ့ရှင်ပြီးတော့ဗောနော်အန်ကယ်ဒီအစိုးရတဲ့အနေနဲ့ဘလို့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်ရဖို့ရှိနိုင်မယ်လို့အန်ကယ်သုံးသပ်မိပါလဲရှင
်။ကျွန်တော်အမြင်နဲ့ပြောတာတော့အောင်မြင်နိုင်မယ်ဗောလေ opportunity အခွင့်အလမ်းတွေလည်းအများကြီးရှိပါတယ်။ဒီလိုပဲတစ်ဖက်မှာလည်းညှိနှိုင်းဆောင်ရွက်ဖို့ကြိုးစားရမယ်စိန်ခေါ်ချက်တွေလည်းအများကြီးရှိတယ်ဗောလေ။တမက်ကိုင်းတဲ့တရင်သားတွေရဲ့အနေထားတွေသူတို့ရဲ့ကောင်းဆောင်မှုပုံသဏ္ဍာန်တွေသူတို့ရဲ့ရှုမြင်ချက်တွေပေါ့နောက်ကယုံကြည်မှုတည်ဆောက်နိုင်တာတွေဒါကြီးတော့အများကြီးတော့ထဲ့တော့လုပ်ရမယ်ပြန်ချုပ်ပြီးပြောရင်တော့အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိလားမေးရင်တော့အများကြီးရှိတယ်စင်ခေါ်မှုတွေရှိလားမေးရင်တော့လည်းရှိတယ်ဒါတွေကိုအားလုံးကစိုးရတယ်မဟုတ်ပါဘူးကျွန်တော်တို့ပြည်သူလူထုအားလုံးကတော့ဝိုင်းပြီးတော့ကုညီမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ opportunity ကိုပို့ပြီးတော့ကျွန်တော်ကောင်းမွန်တဲ့ကြလဲရမှာလို့ထင်ပါတယ
်အန်ကယ်ဦးလာမောင်ရွှေကျေးဇူးအများကြီးတင်ပါတယ်အန်ကယ်ဖြည့်ပေးတာဟုတ
်ဟုတ်ကဲ့ပါ
စီဝါရောင်းဝယ်ဖောက်ကားမှုတွေရုံထဲပပျောက်ဖို့နဲ့တက်လူတွေမူရစီတွင်တွင်ကြဲကြဲသုံးဆွဲနေတာတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကြသေးခင်ငါပဲပြောထားပါတယ်မြန်မာလူငယ်တက်လူတွေအကြားမူရစီဝါအရက်သေးစားတောက်စားမှုရုံထဲပပျောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘာတွေများလှုပ်ဆောင်စီခြင်းကြပါတယ်ဆိုတာအခုလာမယ့်အင်္ဂါညတိုင်းရဲလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါတရက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတော်ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က0239382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေအတွင်းမှာငြိမ်းချမ်းရေးအောင်မြင်အောင်တည်ဆောက်ဖို့ဆိုရင်အရင်ဆိုးရွားတွေလက်ထက်တိုင်းရင်းသားမြေယာတွေကိုအတင်းအကျပ်သိမ်းယူခဲ့တဲ့မြေယာပဋိပက္ခတွေကိုအရင်ဖြေရှင်းဖို့လိုမယ်လို့ကချင်ပြည်နယ်တွင်းမြေယာရေးလူခွေလှူရှားသူဒေါ်ပေါကြာက VOA ကိုပြောဆိုပါတယ်။မြေဆောင်စီမံကိန်းကိုပြန်ဆဖို့တရုတ်ဘက်ကညီညွတ်ပြောဆိုနေပေမဲ့ဘယ်အစိုးရလက်ထက်မှာပဲဖြစ်ဖြစ်ဒေသခံကချင်ပြည်သူတွေကလက်ခံမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ပြီးခဲ့တဲ့လကဝါရှင်တန် DC မြို့တော်ကိုရောက်လာတဲ့ဒေါ်ပေါကြာကို VOA မြန်မာပိုင်းကကိုသားညွန်ဦးတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင
်ဟာဒေါ်ပေါကြာအခုလို VOA မေးမြန်းခန်းပေါ့နော်မေးမြန်းမှုကိုလာရောက်ဖြေကြားပြီးတာကျေးဇူးအများကြီးတင်ပါတယ်အရင်ဆုံးကျွန်တော်မြင်ချင်တာကမြစ်ဆုံဒမ်တိဆောက်ပါအခုအစိုးရတက်ကလည်းပြောလဲဖြစ်တယ်အခုတရုတ်အစိုးရကပြောနေတာဆိုအခုဆိုရင်ဒီတရုတ်နိုင်ငံကြီးဌာနကနေပြောလာပြီတရုတ်ဒုတိယနိုင်ငံကြီးဝန်ကြီးကဘာပြောလဲဆိုတော့မြစ်ဆုံ10သူစီမံကိန်းအားဆိုလို့ရှိရင် contract ပေါ့နော်မြန်မာစိုးရနဲ့လုပ်ထား contract ကအသက်ဝင်နေတော့မယ်သူတို့အနေနဲ့ဆက်လုပ်ဖို့အတွက်နေတွန်းအားပေးတဲ့သဘောမျိုးပြောလာတယ်မြစ်ဆုံဒမ်ဆက်လုပ်ရေးမလုပ်ရေးဟာမြန်မာနဲ့တရုတ်ကြားထဲမှာဆက်ဆံရေးပူးပေါင်းဆွေးနွေးမှုမှာတော်လေးအဓိကကျတဲ့အချက်ဆိုပြီးတော့နည်းလေးဖိဖိစီစီလေးပြောလာတာတွေ့ရတယ်အဲ့တော့အခုမြစ်ဆုံတန်းအခြေအနေနဲ့ပတ်သက်လို့အစိုးရတက်ကလည်းပြောင်းလဲဖြစ်တော်မယ်ဒေါ်ပေါကြာလို့အမြင်ဘယ်လိုရှိလဲခင်ဗျာ
အမြစ်ဆုံကတော့ကျမတို့မြန်မာနိုင်ငံအတွက်အဓိကမရှိမဖြစ်လိုအပ်တဲ့အရာကိစ္စဖြစ်တဲ့ဒီမြစ်ဆုံကိစ္စကိုပဲတပြည်လုံးကလည်းတနိုင်ငံလုံးကလည်းကျမတို့အထူးစိတ်ဝင်စားမှုနဲ့ဒီနေ့ထိစောင့်ကြည့်နေရတာတွေ့တယ်အစိုးရအစ်တလက်ထက်မှာဒီမြစ်ဆုံကိုရပ်နားမလားဆိုပြီးတော့ကျမတို့မျှော်လင့်ခဲ့တယ်ဒါပေမဲ့အခုဒီတရုတ်တီနဲ့ကျမတို့ကောင်းဆောင်ချင်းနဲ့တွေ့တဲ့အခါကျတော့အကောင်းဆောင်နေနဲ့ပေါ့နော်မြစ်ဆုံကိုတခြားပုံစံတစ်မျိုးနဲ့စဉ်းစားမယ်ဆိုပြီးတော့အပြုတ်လုံမယ်ဆိုတဲ့အခါမှာကျမတို့မှာအခုချိန်ထိရင်မအေးနိုင်ရသေးဘူးပေါ့လေအမြစ်ဆုံဟာမြန်မာနိုင်ငံအတွက်အဓိကအသက်သွေးကြောဖြစ်တယ်ပြည်သူတရက်လုံးကလည်းမြစ်ဆုံကိစ္စကိုတားရလိမ့်မယ်ရပ်နားသွားအောင်တားရဖို့စင်တင်ဖြစ်နေပါတယ်
မြို့သားတုံစီဖွဲ့ချုပ်အခုအစအနိုင်ရတဲ့အဖွဲ့ကသူတို့ပြောတာဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့သူတို့ပြန်လဲသုံးသပ်မှုတွေပေါ့နော် review process တွေလုပ်ငန်းစဉ်တွေလုပ်နေပြီလို့ပြောပါတယ်အဲ့တော့ပြန်လဲသုံးသပ်တဲ့လုပ်ငန်းစဉ်တွေမှာဒေသခံတွေကိုမေးတာမြန်တာညှိနှိုင်းတာမျိုးတွေ့ရပါလား
အဲသူတို့ကတော့ဒေသခံတွေနဲ့အဆင်ပြေတယ်လို့တာပြောတာပါဒေသခံတွေကဒီနေ့အထိဒီမြစ်ဆုံလှုပ်ဖို့ကိုလုံးဝလက်မခံကြဘူးဒါပေမဲ့တစ်ဖက်လဲနဲ့တရုတ်တရုတ်ကတစ်ဖက်လဲနဲ့ပေါ့အကြောင်းမျိုးမျိုးပြပြီးတော့စီယုံနာမျိုးတွေဒါလှုပ်တယ်ဒါပေမဲ့မြစ်ဆုံကိစ္စစီပြီးတော့အဓိကထားပြီးတော့လှုပ်တာတော့မဟုတ်ပဲနဲ့တစ်ဖက်လဲပြီးတော့စီယုံနေတာကိုတွေ့ရတယ်ပေါ့အဲ့ဒါတခုရဲ့ပြီးတော့ဒီမြစ်ဆုံနဲ့ပတ်သက်လို့တောက်လျှောက်ရလဲဒီတရုတ်ကကျမတို့မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားအသီးသီးကို ပါတီအတီးတီးကိုအနည်းမျိုးမျိုးနဲ့ခေါ်ယူပြီးစည်းရုံးခဲ့တယ်။ဒီအစိုးရအစ်စ်တက်လာတဲ့အခါမှာဒီမြစ်ဆုံကိုဆက်ပြီးတော့ဆောက်မယ်ဆိုရင်ပြည်သူရဲ့အယုံကြည်တော်တော်လေးကိမှက်သွားမယ်ဆိုတာကိုလည်းကျွန်မမြင်တွေ့ရတယ်ပေါ့။
အခုနေသားမှာတရုတ်နိုင်ငံကပြောနေတာကဒီ contract ကမြန်မာစစ်ကောင်နဲ့ချုပ်ဆိုထားတဲ့ contract ကအသက်ဝင်နေတော့မယ်တဲ့။ဒေါ်စက်စုကြည်ကလည်းတချင်ကပြောမှုတယ်။အရင်ဆူရလုပ်ခဲ့တဲ့ဟာတွေကိုသူ့အနေနဲ့အားလုံးပယ်ဖြတ်ဖို့တော့မရှိဘူးပေါ့နော်။အခုကပြန်လည်သုံးတက်နေတဲ့ကာလအခြေအနေဖြစ်တဲ့အခါကျတော့တစ်ဖက်မှာတရုတ်နိုင်ငံရဲ့ဆက်ဆံရေးမှာ NDI အနေနဲ့အကြက်တဲလို့ဖြစ်နေတဲ့အခြေအနေနောက်တစ်ဖက်ကလည်းလူလူရဲ့ဖီရအဲ့လိုအခြေအနေဖြစ်နေတဲ့အခါကျတော့ဒေါ်ပေါ့ကြဘလို့မြင်လဲအကယ်၍သူတို့ပြန်ဆနိုင်မဲ့အရေးအယောင်ရှိလား။ဒါမှမဟုတ်တစ်စုံတစ်ခုပြောင်းလဲပြီးတော့ပြန်ဆရင်ရော
သူတို့ကဒီပြည်သူတွေရဲ့ဆန္ဒခံယူဖို့ကြိုးစားရယ်ပေါ့လေအဲ့ခါကျတော့ပြည်သူရဲ့ဆန္ဒခံယူဖို့ဆိုတာပြည်သူတွေကဟိုအကြောင်းမျိုးမျိုးကြောင့်နားမလည်မှုတွေများစွာနဲ့ရင်ဆိုင်နေရတယ်ပေါ့လေဒေသခံပြည်သူတွေကပူဆိုးတာပေါ့ဟိုဘာမှနားမလည်ဘူးအဲ့မှာဒီဆုံးဖြတ်ချက်ဟာကျမတို့ပြည်သူတွေအခက်တွေ့ပူပြအခက်တွေ့ချက်စေတယ်အဲဒီတက်လာမဲ့အစိုးရအနေနဲ့ဘာပဲဖြစ်ဖြစ်ပြည်သူရဲ့မျက်နှာကိုထောက်ထားတယ်ပြည်တိုက်ပြည်ရဲ့အခြေအနေကိုသူသုံးသပ်ကြည့်မယ်ဆိုရင်မြစ်ဆုံကတော့လုံးဝရက်တင်နေပေါ့နော်အဲကျန်တဲ့အပိုက်ကိုမျက်နှာထောက်ရှားတွေကိုနောက်ထားပြီးတော့မိမိရဲ့တိုက်ပြည်နဲ့မိမိရဲ့ပြည်သူအတွက်အဓိကထားမယ်ဆိုရင်တော့သူတည်းလဲထပ်ပေါက်တစ်ခုရလိမ့်မယ်လို့ကျွန်မမြင်ပါတယ
်တကယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရနေပြီးတော့ဒီမြစ်ဆုံစီမံကိန်းကိုသူတို့ပြန်လဲသုံးသပ်ပြီးတော့သူတို့အပြောရပေါ့ဒေသခံတွေအတွက်လည်းအကျိုးရှိမဲ့အခြေအနေမျိုးတစ်ဖက်တစ်ယောက်ကလည်းကုမ္ပဏီကလည်းမနှင်းတာမျိုးအခြေအနေမျိုးသူတို့ပြန်လုပ်မယ်ပြန်ဆမယ်ဆိုရင်ရော
ဒေသခံတွေအတွက်အကျိုးရှိမဲ့အလုပ်ကမြေဆုံတယ်မဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုရင်ကျမတို့တိုင်းရင်းသားဒေသတွေအထူးသဖြင့်ဒီနေ့ခန်းစားနေရတာတမိုင်းပျောက်ပြက်သွားမယ်။တဘာဝပတ်ဝန်းကျင်တွေပျက်စီးသွားမယ်။အဲပြီးတော့အန်ဒီရီစိုးကျိုးတဲ့ကောင်းကျိုးတဲ့စိုးကျိုးကပုံများမှဖြစ်တဲ့အတွက်ဒီကိစ္စတွေဟာဟိုဘလို့မှလက်ခံနိုင်ဖွယ်မရှိဘူးပေါ့။ဒါကြောင့်ကျမတို့အနေနဲ့အစိုးရအစ်စ်အနေနဲ့ဒီမြေဆုံကိုရအောင်ဆောက်မယ်ဆိုရင်လည်းကျမတို့လည်းရအောင်တားမှာပါ
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကအခုတဘောက်ကြာအခုအမေရိကန်ပြည်ထောင်စုကိုလာတာဒီကမ္ဘာ့ဘဏ်ကဖိတ်ခေါ်တဲ့ဒီနိုင်ငံတကာမြေယာကိစ္စဆွေးနွေးပွဲပေါ့နော်မြေယာပြဿနာပေါ့အဲ့တော့မြန်မာနိုင်ငံမှာကြုံရတဲ့မြေယာပြဿနာထူးဖြစ်ကချင်ပြည်နယ်လိုမျိုးတိုင်းဒေသတွေမှာကြုံနေရတဲ့မြေယာပြဿနာကဘယ်လောက်ထိကြီးကြီးမားရှိလို့လဲ
။ဟုတ်ကဲ့ပါဒီနေ့မြန်မာနိုင်ငံမှာအထူးသဖြင့်ခံစားနေရတာမြေယာပြဿနာနဲ့တိုင်းရင်းသားအရေးပေါ့လေ။တိုင်းရင်းသားအရေးဆိုတာနဲ့ဒီငင်းချမ်းရေးကပါလာတယ်။ငင်းချမ်းရေးဖြစ်လာဖို့အရေးဆိုရင်ဒီမေယာပြဿနာကလည်းစလာတယ်ပေါ့။ငင်းချမ်းရေးနဲ့မေယာကလည်းအမြဲတမ်းတွန်တွဲနေသလိုတိုင်းရင်းသားနဲ့မေယာပြဿနာကလည်းအမြဲတမ်းတွန်တွဲရရှိတယ်။အထူးသဖြင့်တိုင်းရင်းသားဒေသတွေမှာတရားစာရပေါ်ကြွယ်ဝတယ်။အဲဖြစ်တဲ့ခါကျတော့ဒီအာဏာရှင်တွေခရိုနီတွေကလည်းမြေတိမ့်မှုတွေမြေပိုက်ဆိုင်မှုတွေကိုအများကြီးစူးစမ်းလာခဲ့တယ်။မြေတိမ့်ဆိုင်မှုဖြစ်လာတဲ့အခါမှာဘယ်လိုစဖြစ်လာလဲဆိုရင်သုံးဖွဲ့အနေနဲ့ခရိုနီရဲ့စစ်တပ်ရဲ့အာဏာရှင်ရဲ့ဒီသုံးမျိုးကဥဆောင်ပြီးမြေကိုတိမ့်ခဲ့တယ်။မြေတိမ့်လာတဲ့အခါကျတော့ဥဆောင်တာစစ်တပ်ကဒီလက်နက်ကင်တွေကဥဆောင်တဲ့အခါမှာနောက်ကလိုက်လာတဲ့လူတွေကပို့ပြီးတော့ဒီအားကြီးတာပေါ့အားကြီးတဲ့အခါမှာဒီတိုင်းရင်းသားဒေသတွေမှာကြုံတွေ့ရတာမြေယာပြဿနာအပြင်နစ်ပေါင်းမြောက်များစွာနစ်ပေါင်းရာချီပြီးတော့ကျမတို့ဒီစစ်နဲ့ထိတွေ့ခံစားနေရတယ်။အဲ့လိုခံစားနေရတဲ့အပေါ်မှာတိုင်းရင်းသားတွေဟာကိုယ့်ရဲ့နေဒေတာကိုယ့်ရဲ့နေမျိုးကိုစွန့်ခွာလိုက်ရတဲ့အပေါ်မှာကိုယ့်ရဲ့တမိုင်းပျောက်ပြက်သွားတယ်။ကိုယ့်ရဲ့ဂုံတိတ်ခါတွေကျဆင်းသွားတယ်။ဘာသာတရားလူမျိုးရေးပါရာရေးအမျိုးအားလုံးကအဲ့မှာကျဆုံးခဲ့ရတယ်။ကျဆုံးခဲ့ရတဲ့အပေါ်မှာအစိုးရအနေနဲ့နားလည်မှုမရှိဘဲဒီမှာမြေသိမ်းမှုတွေဆက်တိုက်ဖြစ်လာတဲ့အပေါ်မှာဒီလိုပြဿနာတွေကိုမရှင်းဘဲနဲ့ငြိမ်းချမ်းရေးလုပ်ဖို့ဆိုတာလည်းဘလို့မှမဖြစ်နိုင်တဲ့အတွက်တိုင်းရင်းသားတွေအတွက်ကမြေဟာအရန်အရေးကြီးပါတယ်။မြေမရှိဘူးဆိုရင်တမိုင်းပြောက်သွားမှာဖြစ်တဲ့လူမျိုးစုငယ်တစ်ခုရဲ့အဓိကတမိုင်းဟာမြေကြီးဖြစ်တဲ့အတွက်မြေဟာအင်မတန်မှအရေးကြီးပါတယ
်။ခုနကမြေယာသိမ်းမှုတွေကသမရဦးသိန်းစိန်လက်ထက်နဲ့အရင်တုန်းကသမရဦးသိန်းစိန်မတိုင်ခင်ပေါ့နော်ဒီနာဝတ္တနာဖအဆူရလက်ထက်နဲ့ဘယ်အချိန်ကာလမှာပူဆူသွားကြုံရလဲ
။ဒီနာဖနာဒီသိန်းစိန်မတိုင်ခင်လက်ထက်မှာစစ်အာဏာရှင်လက်ထက်မှာပေါ့နော်သူတို့ကဟိုမြေကိုကြိုက်တယ်လို့တင်ခဲ့တယ်။ကြိုက်တယ်လို့တင်တယ်ဆိုတာဟိုကပေါ့ပြည်သူတွေရဲ့ဒီမြေပိုင်မြေတွေကိုလည်းသူတို့ရအောင်အာဏာနဲ့တင်ခဲ့တယ်။တင်ခဲ့တဲ့အပြင်အခုနောက်ပိုင်းကျတဲ့ဒီဥသိမ်းစင်လက်ထက်မှာကျတော့အချွေးကြံလေးတွေကြံတဲ့ကိစ္စကိုအုတ်ချုပ်ရေးပိုင်းတွေအာနာပိုင်တွေကထပ်ပြီးတင်နေပေါ့ အမအထူးသဖြင့်ခံစားပူပြီးတင်ခံရတာကျွန်တော်တို့စစ်အာဏာရှင်လက်ထက်မှာပူပြီးတော့အများဆုံးအကြီးကြီးတင်ခံရတယ်အခုနောက်ပိုင်းတင်တာတော့အသေးသေးလေးတွေပေါ့တင်ကြိုင်ကုန်းလိုမျိုးရေသွေးတော်မကြမ်းဘူးကျွန်တော်တို့ရဲ့ဒေတာတွေမှာမြေတင်နေ
ကြတယ်အဲ့ဒါဦးတင်သမဏဦးတင်စင်လက်ထက်မှာတော့ဒီလိုမြေတင်မှုတွေနဲ့ပတ်သက်လို့ပြဿနာတွေဖြစ်လာတဲ့ကောင်ပေါ်မှာဘလူများသူတို့ဖြစ်ရှင်းပြီးခဲ့တယ်ဒေတာပိုင်းအစဒေတာပိုင်းအာတာပိုင်းတွေကလည်းဖြစ်ဖြစ်ဘူးအစုအဝေးဖြစ်ဖြစ
်ဥပဒေကတော့ရှိပေမဲ့ဒီအုတ်ချုပ်ရေးအာဏာပိုင်တွေနဲ့အများဆုံးတိန်းတာနဲ့အများဆုံးပြဿနာဖြစ်နေတာဒီအုတ်ချုပ်ရေးနဲ့အာဏာပိုင်တွေရဲ့အောက်ခြေမှာအလုံးမလုံးတဲ့ပုံမှာလဲအများကြီးကျွန်မတို့ခံရတယ်ဦးသိန်းစင်ကတော့ဒီမြေကိုဖြည့်ရှင်းပေးဖို့ဆိုပြီးတော့နှုတ်နဲ့သူပြောခဲ့ပါတယ်ဒါပေမဲ့ထိရောက်စွာဖြည့်ရှင်းခဲ့မှုတွေမတွေ့ရဘူးကျွန်မတို့ဆိုရင်ဒီ2014-15လောက်မှာလွတ်တော်ကိုကျမတို့ရဲ့မြေကပြဿနာအားလုံးကိုတင်ပြတယ်လွတ်တော်ကနေဒါကိုစစ်စစ်ပြီးတော့ပြန်ချပေးဖို့လုပ်ပေမဲ့ဒီနေ့ထိလှုပ်ဆောင်ပေးနေတာမတွေ့ရတဲ့အတွက်ဒီအောက်ခြေမှာတရားရုံးကတော့၎င်းအုပ်ချုပ်ရေးပိုင်းကတော့၎င်းလုံးဝဒီမပြောင်းလဲသေးတဲ့အတွက်တိုင်းရင်းသားဒေသတွေမှာအဲ့အခက်အခဲပြဿနာအများဆုံးရင်ဆိုင်ခံစားနေရတာပ
ါအခုကမြို့သားတမှုစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတရားပေါ်ထွက်လာတော့မယ
်
တိုင်းဒေသကြီးတွေတိုင်းရင်းသားဒေသတွေမှာလည်းစုရပိုင်းကပြောမယ်ဆိုရင်မြို့သားဒီမစီဘွဲ့ချုပ်အများစုဥဆောင်တဲ့စုရပိုင်းတွေပေါ်လာမယ်အဲ့တော့ဒီအချိန်ဒီမှာရောဒီမြေယာပြဿနာပတ်သက်လို့ဘယ်လောက်ထိဖြည့်ရှင်းပေးနိုင်လိမ့်မယ်လို့တဘောကြတို့မျှော်လင့်ထားတယ
်အဓိကခဏတော့ကပြောသလိုအောက်ခြေအာဏာပိုင်နဲ့ဒီတရားရုံးကိုအဓိကဟိုသူတို့ထိန်းချုပ်ပေးမယ်ဆိုရင်တော့ဒီပြဿနာပြေလည်ဖို့များပါတယ်အောက်ခြေကမပြောင်းလဲမချင်းကတော့ဒီအောက်ခြေဆိုတာအုပ်ချုပ်ရေးပိုင်းတွေနော်မြို့နယ်အဆင့်တွေဒါတွေပြောင်းလဲလာမှပဲဒီအခက်ခဲတွေကိုကျော်လွှားနိုင်မယ်လို့ယုံကြည်တယ်ပေါ့ဒါမပြောင်းလဲမခြင်းကတော့မြေယာဒီပြန်လဲရရှိဖို့ဆိုတာတော်တော်ခက်ခဲတယ်အဓိကတော့ဥပဒေကလည်းကျမတို့အတွက်တိတ်ဟိုပါပေါ့ထိရောက်မှုမရှိတာဒီဘဟုစီမံလေယာဉ်မြေစီမံခန့်ခွဲရဲ့အဖွဲ့ကအကုန်လုံးချုပ်ကင်ထားတယ်သူတို့စီကိုတက်လာတဲ့ကိစ္စတွေကိုဒီအောက်ခြေမှာလည်းဘာမှမဆုံးဖြတ်တဲ့အတွက်အဲ့ပြဿနာတွေကပိုဆိုးတယ်အဓိကတော့အော်တိုင်းသားနဲ့ငင်းချမ်းရေးကိုဖြစ်နံပါတ်1အရေးကြီးတဲ့နေရာမှာထားပြီးတော့လှုပ်ဆောင်မယ်ဆိုရင်ဒီမြေယာပြဿနာကိုတည်တည်ချာချာကိုက်တွယ်ဖြစ်ရှင်းလို့ရှင်းကျန်တဲ့အရာတွေကအောင်မြင်လာလိမ့်မယ်လို့ကျွန်မအနေနဲ့မြင်တာ
ဟုတ်ကဲ့အခုမြို့သားဒီမှုစီဖွဲ့ချုပ်ကသူတို့ကဒေသဖွံ့ဖြိုးရေးတိုင်းသားဒေသဖွံ့ဖြိုးရေးကိစ္စတွေသူတို့နောက်ဆင်းမှုပပျောက်ရေးကိစ္စတွေဒီကဆောင်ရွက်ပါမယ်ဆိုပြီးသူတို့ပြောနေတာရှိပါတယ်အကယ်လို့များတကယ်လို့များခုနဒေသဖွံ့ဖြိုးရေးအတွက်ဆောင်ရွက်မှုတွေဖြစ်လာမယ်ခုနပြီးမြေဆုံတန်အပါဝင်ပေါ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကတစ်ဖက်မှာမြေယာပြဿနာတွေဘောမှာတစုံတရာတည်ရောက်မှုတွေရှိလာမယ်ဆိုလို့ရှိရင်တက်ဆိုင်ရာဒေသမှာရှိတဲ့တိုင်းသားတွေနဲ့အန္တရာယ်နဲ့ထိတိုက်ဖြစ်လာစရာတွေများရှိပါလား
ဖွံ့ဖြိုးရေးထက်ကျွန်မမြင်တာဖွံ့ဖြိုးရေးထက်တရင်သားအရေးကိုပို့ပြီးတော့အရင်အဆုံးဖြစ်ရှင်တင်တယ်ပေါ့ဒါမှဒုတိယအဆင့်အနေနဲ့ဖွံ့ဖြိုးရေးလုပ်မယ်ဆိုရင်တို့တို့အောင်မြင်နိုင်တယ်။ဒါဆိုဖွံ့ဖြိုးရေးပဲလုပ်တဲ့အခါကျတော့ဒေသခံတွေအနေနဲ့လိုအပ်တဲ့ထိရောက်မှုအသိမရှိတဲ့အခါမှာထိတဲ့ရင်ဆိုင်တွေ့ရတာမျိုးတွေလည်းဖြစ်နိုင်တယ်
။ဖွံ့ဖြိုးရေးထက်တိုင်းသားရေးဆိုတာဘယ်လိုဟာမျိုးပြော
တာလဲ။တိုင်းသားရေးဆိုတာခဏတော့ကငိန်ချမ်းရေးနဲ့ဒီမြေယာပြတနာပေါ့နော်။မြေယာပြတနာကိုရှင်းမှငိန်ချမ်းရေးကဖြစ်လာနိုင်စရာရှိတယ်။ဆိုတော့ဒီနှစ်ခုကတွင်တွဲပြီးအဓိကဖြစ်ရှင်းနေရတာဖြစ်တဲ့အတွက်ဒီကိစ္စကိုအရင်အဆုံးကိုက်တွယ်ပြီးမှဒုတိယအနေနဲ့ဒီဖွံ့ဖြိုးရေးကိုလုပ်စေချင်တာ
။တဘောကြပြောတာကငင်းနဲ့ဒီဖွံ့ဖြိုးရေးဆိုင်အခွင့်အရေးကိစ္စတွေကိုပို့ပြီးတော့ဦးစားပေးတယ်။
အခွင့်အရေးဟုတ်ပါတယ်။တိုင်းရင်းသားဆိုတာနှစ်ပေါင်းများစွာသူတို့ခံစားနေရတဲ့အဓိကခံစားချက်သူတို့ခံစားနေတာပါလေ။ဟိုကိုပိုင်အုပ်ချုပ်ခွင့်ကိုကံကိုကျမကိုဖန်တီးပိုက်ခွင့်တို့ဒါတွေကိုအဓိကအဆုံးအရင်အဆုံးလုပ်ပေးပြီးမှဒီငင်းချမ်းရေးတို့ပါတို့ကမြင်နဲ့အကုန်လုံးဒီမှာပါသွားပြီ။ဆိုတော့ဒါတွေဖြည့်ရှင်းပြီးတဲ့အခါမှာဖွံ့ဖြိုးရေးကိုဒုတိယအနေနဲ့ခြေလှမ်းလိုက်လို့ရှိရင်ဒီမြန်မာနိုင်ငံရဲ့ရင်ကြားစီလုပ်ငန်းတွေဟာအောင်မြင်မယ်လို့ကျွန်မအနေနဲ့မြင်တွေ့ရတာပေါ့လေ
ဟုတ်ကဲ့တော်ပေါ့ကြအခုလိုဖြည့်ချပြီးကျေးဇူးအများကြီးတင်ပါတယ်ခ
င်ဗျာကျေးဇူးပါဟုတ်ကဲ့
ဒါကတော့ကချင်ပြည်နယ်အတွင်းကမြေယာရေးလှုပ်ရှားသူဒေါ်ပေါက်ကြာကို VOA မြန်မာပိုင်းကကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားတဲ့အစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်မေလ29ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့ဇက်တိုက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်အရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင်
လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းတီလီတပုတ်နဲ့လည်းဖျော်ပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့ဗီဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့တုံ့ပြန်စာတွေကိုပြောပြပေးသွားခြင်းပါတယ်ကျေးဇူးတင်ပါတယ် VOE handphone မှာတိုက်ရိုက်တင်ဗီဒီယိုကြည့်ရှုလို့ရလို့ဝမ်းသာပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ AR မြင့်ရွှေဆိုတဲ့သောရရှင်ဖြစ်ပါတယ်ကျွန်တော်တို့ VOE ရုပ်မြင်သံကြားအစီအစဉ်တွေကို Facebook ကနေတိုက်ရိုက်ထုတ်လွှင့်တာကိုဆိုလိုတာဖြစ်ပါတယ်ရှင်ရကာမဟာဆိုတဲ့သောရရှင်ကလည်းတင်တွေကိုအချိန်နဲ့တပြေးညီနားဆင်ခွင့်ရလို့ကျေးဇူးပါဆိုပြီးအခုလို့ဆိုလာတာပ
ါကိုတိုင်းပြည်မှာနေတော့ရေဒီယိုကလာတဲ့တင်တွေကိုနေတိုင်းလို့နားဆင်ပြစ်ပြီးနိုင်ငံခြားရောက်တဲ့အခါကျတော့အကြောင်းမျိုးမျိုးကြောင့်တနှစ်လောက်နားမထောင်လိုက်ရပါဘူးအခုတော့စိတ်ကျဉ်တ်မှုရောက်သွားပါပြီဗျာဘာဖြစ်လို့လဲဆိုတော့သတင်းမှန်တွေကိုအချိန်နဲ့တပြေးညီနားဆင်ခွင့်ရလို့ VOA ဝိုင်းတော်သားများကိုကိုစိတ်နှပြကျမ်းမာချမ်းသာပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ဗျာ
ပြခဲ့တဲ့အပီလတကြံကာလနာမှာရေးလာတဲ့သောရရှင်မြာဝင်းခေါ်မီတိုးဆိုတဲ့သောရရှင်ကတော့ VOA ကိုဟိုးရင်တွေကအားပေးလာသူဖြစ်ပါလေ
VOA မြန်မာပိုင်းအစီအစဉ်ကိုနားထောင်ခဲ့တာအနည်း30နီးပါးရှိပါပြီ။အရန်ကြိုက်ပါတယ်။သိပ္ပံနဲ့နည်းပညာ၊မြန်မာဒီမိုကရေစီရေးရာ၊ပြည်တွင်းသတင်းသုံးသပ်ချက်၊ဘလော့ဂါတွေပြောသမျှ၊မြန်မာနိုင်ငံမှပေးစာများ၊အင်္ဂလိပ် idiom ကဏ္ဍတွေကိုပို့ကြိုက်ပါတယ်။ပြည်ကရင်နဲ့အင်္ဂလိပ် idiom စာအုပ်တွေပို့ပေးတဲ့အတွက်ဝမ်းသာပါတယ်။ကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများရှင်လန်းချမ်းမြေ့ကြပါစေ
။နှစ်တကူတကြံပွဲတော်မှာပျော်ရွှင်ကြပါစေ။ဆုရတီတော်ရရှင်ညာဝင်းခေါ်မီတိုးဆိုတဲ့သောရရှင်ဆူတောင်းပေးလာတာပါဟုတ်ကဲ့ပါဒီသောရရှင်အပါဝင်သောရရှင်အားလုံးလဲဒီနှစ်သစ်တစ်နှစ်လုံးရွှင်လန်းချမ်းမြေ့ပါစေလို့ပြန်ပြီးတော့ဆူတောင်းပေးကြပါတယ်နော်နောက်သောရရှင်ကတော့သူ့ထက်တောင်မှနားဆင်လာတဲ့တက်တန်းကအကြပါပြီနားဆင်တဲ့တက်တန်း45နှစ်ရှိပြီဆိုတဲ့သောရရှင်ကရှမ်းပြည်မြောက်ပိုင်းနမတူမြို့ဝင်းပြည်မိုကုမ္ပဏီကဌာနစုမှုဒေါက်တင်ငွေဖြစ်ပါတယ်ဒီသောရရှင်ရဲ့အစာကိုလည်းမကြာခဏလက်ခံရရှိတဲ့အတွက်ကြောင့်မလို့ကျွန်မဒီသောရရှင်ကို VOA ဝိုင်းတော်သားတွေအားလုံးသိချမှတ်မိနေပါပြီနော်အန်တီဒေါက်တင်ငွေက
ကျွန်မကတော့ဘလောက်ပဲချမ်းမာရေးမကောင်းပါစေ VOA ကိုတော့နေ့စဉ်နားထောင်မြဲပါအခုဆို VOA သတင်းတွေကို VOA Burmese Fan Page မှာဖတ်လို့ရတာမို့အထူးအဆင်ပြေတာကြောင့် VOA ကိုထပ်မံကျေးဇူးတင်ပါတယ်နော်ရုပ်သံဖိုင်တွေကိုလည်းဖွင့်ကြည့်နားထောင်တာမို့အရင်တော့ကအတန်တွေကိုသာရင်းနှီးခဲ့ပြီးအခုတော့ VOA ဝိုင်းတော်သားတွေကိုမြင်ဘူးတွေ့ဘူးပြီးမို့နှစ်ရှည်လများကွဲကွာခဲ့တဲ့ဆွေမျိုးတွေကိုပြန်တွေ့လိုက်ရတယ်လို့ချစ်ခင်မိပါတယ်။ကျမအပူပြောတာမဟုတ်ပါဘူးနော်။ VOA ကကျမအသက်15နှစ်အရွယ်လောက်ကတည်းကဆွဲဆွဲမြဲမြဲနားထောင်ခဲ့တာပါ။ဒီနှစ်နိုဝင်ဘာဆိုရင်ကျမအသက်60ပြည့်တော့မှဆိုတော့ VOA ကိုနားထောင်ခဲ့တာ45နှစ်လောက်ရှိပြီပေါ့။ဒါကြောင့်မို့ကျမကို VOA ရဲ့ရာသက်ပံပရိသတ်လို့သတ်မှတ်နိုင်ပါတယ်နော်။ VOA အစဉ်မြဲအောင်မြင်တိုးတက်ပါစေ။VOA ဝိုင်းတော်သားအားလုံးကိုစိတ်နှပြချမ်းမာချမ်းသာကြပါစေ
။နားဆင်လာခဲ့တဲ့တက်တန်က45နှစ်တောင်ရှိပြီဆိုတော့တော်တော်ကိုမနှဲမနှောရှိလာတဲ့တက်တန်ဖြစ်ပါတယ်နော်။အခုလိုမျိုး VOA ကိုတဆိုင်မဲ့မဲ့အားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်ကိုအနောက်တိုင်းတီလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြေးပေးကြပါမယ်။ Billboard Hot အဖြစ်ဆုံးတေးတရာစင်မှာထိတ်နှောင်းကိုရောက်နေတဲ့သချင်းတလေတပုတ်ကိုထုတ်လွှင့်ပေးကြပါတယ်။သချင်းနာမည်က Walk From Home အင်္ဂါနေ့အလုံးလုံးတယ်လို့ဖြစ်ပြီးတော့ American ကောင်မလေးတွေနဲ့ဖွဲ့ထားတဲ့ Fifth Harmony အဖွဲ့ရဲ့သချင်းဖြစ်ပါတယ်။အဲဒီထဲမှာ Hip Hop အဆိုတော့ Tie Dollar Sign ကအဖြစ်ပြီးတော့တည်ဆိုပေးထားတာပါ။ဒီသချင်းကသူတို့အဖွဲ့ဒုတိယမြောက်တေးတပြားရဲ့ပထမဆုံးထွက်တဲ့သချင်းဖြစ်ပြီးတော့ February လကုန်ပိုင်းမှာထွက်လာပြီးတော့ထွက်ထွက်ချင်းပဲ Billboard Hot 100စီးရင်မှာနံပါတ်7ရတာပါ။online ကနေဝယ်ယူအားပေးမှုပေါင်း 9,000 နီးပါးချက်ချင်းရခဲ့ပြီးတော့ဒီသချင်းကထွက်လာပြီးတော့သတင်း7မြောက်မေလ20ရက်နေ့သတင်းပတ်မှာတော့သူတို့အတွက်နံပါတ်အမြင့်ဆုံးဖြစ်တဲ့နံပါတ်5ကိုရောက်ခဲ့ပါတယ်။ဒါကြောင့်မလို့ဒီသချင်းက American ပြည်အောင်စုမှာ10နှစ်တာကာလအတွင်း Billboard Hot 100စီးရင်မှာနံပါတ်1ကနေ5ရဲ့ကိုဝင်တဲ့ပထမအဦးဆုံးအမျိုးသမီးအဖွဲ့သချင်းလည်းဖြစ်ပါတယ်။သူတို့မတိုင်ခင်နံပါတ်5ရဲ့ဝင်တဲ့တချင်းကတော့2006ခုနှစ်အပြီလမှာနံပါတ်3ရတဲ့ Pussycat Dolls ရဲ့ Button ဆိုတဲ့တချင်းပဲဖြစ်ပါတယ်။အခု Fifth Harmony အဖွဲ့ရဲ့တချင်းကတော့ပထမပေးမဲ့နာမည်က Walk ဖြစ်ပြီးတော့ Rihanna ရဲ့တလောကပဲနံပါတ်1အကြာကြီးရတဲ့ Walk တချင်းနဲ့ရောသွားမှာဆိုတဲ့အတွက်ကြောင့်မလို့ Walk From Home ဆိုပြီးတော့ပြောင်းလိုက်တာပါ။ပထမဦးဆုံးတချင်းစားထွက်ထွက်ချင်းပတ်မှာ American ပြောင်းစု online မှာနားထောင်မှုပေါင်း10သန်းကျော်ပြီးတော့ဒီသတင်းပတ်မှာတော့ Billboard Hot 100စီးရင်ရဲ့နံပါတ်6ကိုရောက်နေတဲ့ဒီ Walk From Home ဆိုတဲ့သချင်းကိုနားထောင်ကြည့်ပါအောင်ရှင် I worry about nothing I am wearing that not I'm sitting pretty impatient but I know you gotta put in them hours I'mma make it harder I'm sending pick after picture I'ma get you fired I know you're always on that night shift But I can't stand these nights alone And I don't need no explanation Cause baby you're the boss at home You don't gotta go to work, 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 work But you gotta go to work, 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 work You don't gotta go to work, 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 work. Let my body do the work, 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 work. We can work from home. Let's put it in motion. I'ma give you a promotion. I'll make it feel like a vacay. Turn the bed into an ocean. We don't need nobody.Nothing but sheets in between us Ain't no getting off early I know you're always on that night shift But I can't stand these nights alone And I don't need no explanation Cause baby you're the boss at home You don't gotta go to work, 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 work But you gotta go to work
For me. Take it to the ground, pick it up for me. Look back at it all, I'm for me. Put in work like my time she ride it like a 63. I'ma buy a new saloon. Let her ride in the foreign with me.
Fifth Harmony အဖွဲ့ရဲ့ Walk From Home ဆိုတဲ့တချင်ကိုနားဆင်ကြကြရပါအခုတော့ဒီ VOA ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ကိုတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကတချို့ကိုပြောပြပေးကြပါတယ်ကျမတို့ VOA မြန်မာပိုင်းကနေပြီးတော့ရုပ်မြင်သံကြားထုတ်လွှင့်မှုတွေမှာမြန်မာနိုင်ငံကစိတ်ဝင်စားစရာအကြောင်းအရာလေးတွေကိုရုပ်မြင်သံကြားသတင်းတင်ဆက်ပေးနေတာမှာပြီးခဲ့တဲ့ပတ်တောက်ကြနေတော့ကတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံမှာကျွမ်းကျင်လှုပ်သားရှားဖားမှုကြောင့်လုပ်ငန်းဝင်တွေမှာလှုပ်သားထိခိုက်မှုတွေများပြားစေလို့ကျွမ်းကျင်လှုပ်သားတွေပို့ပြီးမွေးထုတ်ပေးနိုင်မှုအတွက်အစီအစဉ်တွေအလောက်ကန်ခွင့်လန်းတွေပိုကောင်းလာဖို့တွေလုပ်နေတယ်ဆိုတာကိုတင်ဆက်ပေးခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တောင်းပြန်လာကြတဲ့သောရရှင်တွေထဲမှာချစ်သူမောင်ဆိုတဲ့သောရရှင်ကတော့ကျွမ်းကျင်တဲ့လှုပ်သားတွေကလည်းနိုင်ငံသားကိုရောက်ကုန်ကြလို့ပါ။အဓိကကအဝင်ငွေကြောင့်ကျွမ်းကျင်လှုပ်သားတွေလည်းနိုင်ငံသားကိုထွက်ကုန်ကြပါတယ်လို့ပြောလာပါတယ်
။မြန်မာနိုင်ငံသားတွေဟာအလုံးမကျွမ်းကျင်တာတော့မဟုတ်ပါဘူး။ကျွမ်းကျင်တဲ့လှုပ်သမားမှန်သမျှနိုင်ငံသားတွေမှာကြီးပဲရှိနေကြလို့ပါ။အဓိကအကြောင်းရင်းကတော့ဝင်ငွေပေါ်မူတည်ပြီးတော့မြန်မာနိုင်ငံမှာမနေကြတာပါ တော်လို့ရေးပိုင်းလိုချင်လားမြန်မာနိုင်ငံကလက်ရနေတော့မရှင်တော့ပါဘူးကဘာအစ်စ်မီစောင့်နိုင်ကြပါတယ်အထည်ချုပ်မလားကဘာအစ်စ်မီလပ်ပအောင်ချုပ်တက်ကြပါတယ်အစားတောက်အမျိုးမျိုးစားမလားကဘာအစ်စ်မီချက်တက်ကြပါတယ်ပြောရမယ်ဆိုရင်ဘာလို့မှလင်းဟင်းသွားတယ်မရှိအောင်မြန်မာနိုင်ငံသားများအဖက်ဖက်ကတော်ကြပါတယ်ဒါပေမဲ့လူတွေကမြန်မာနိုင်ငံမှာမရှိကြပါဘူးပြောရမယ်ဆိုတော့အဓိကဝင်ငွေစကားပြောသွားတာပါ
ကျွမ်းကျင်တဲ့သူတွေလုပ်ငန်းကျွမ်းကျင်သွားရင်နိုင်ငံသားရောက်သွားတယ်လို့ဒီသောရရှင်ချစ်သူမောင်ကပြောလာတဲ့အချိန်မှာဝေယံဆိုတဲ့သောရရှင်ကတော့လားစာငွေတစ်ခုတည်းကြောင့်ဒီလိုမျိုးကျွမ်းကျင်လို့သာရှားပါတာမဟုတ်ပါဘူးဆိုပြီးတော့ပြောလာပါတယ
်လားစာငွေမကောင်းတာကြီးပဲပြောမနေနဲ့လေမြမပြီမာတည်ထားတဲ့စက်ယုံတွေလည်းကြည့်အောင်တကယ်နိုင်ငံတကာနဲ့ရှင်ပြီးလုပ်နေရတဲ့စက်ယုံတွေကလက်ချိုးရည်လို့ရတယ်ဂျန်နာက6တိ6ချက်စက်ယုံတွေကြီးပဲထုတ်ကုန်တွေကလည်းအဆင်မမီပြည်ပကိုရှင်ပြိုင်ဖို့မပြောနဲ့ပြည်တွင်းမှာတော့နိုင်နိုင်ရှင်ပြိုင်နေရတယ်အကြီးသေးတွေကဟိုးအောက်ဆုံးမှာရောက်နေသေးတဲ့အခါလိပ်ပတ်မလဲစားသုံးသူမရှိအလေအလွင့်တွေများပြီးအမျက်နှဲပြီလေဘယ်လိုလုပ်အလို့သမားတွေကိုလာစားကောင်းကောင်းပို့ပေးနိုင်တော့မလို့ငကိုတဲကမှတပူတဲသမားတွေဆိုတော့သူတို့အတွက်မကြံ့ရင်ဘယ်သူမျက်နှာမှကြည့်တာမဟုတ်ဘူးအကြီးသေးတိုးတက်အောင်လုပ်ဖို့ဆိုပြန်တော့လေကျက်တူရွေးတင်ပညာရေးနဲ့ရောင်းတောင်းတောင်းပညာတတ်အမိခံလေးအေးပေးဆက်အောင်မှာဘောပင်တစ်ချောင်းနဲ့ဟိုစင်းဒီရွှေဒီစင်းဟိုရွှေဒါပဲလုတ်တက်တဲ့သူတွေပဲရှိတယ်တနိုင်ငံလုံးဒီအတိုင်းပဲလှုပ်ရှားနေကြတာကြာရင်တနိုင်ငံလုံးကျွင်းနေတွင်းတွင်နဲ့လကပါဖြစ်တော့မယ်အဲဒါညီမနေနဲ့လောကလာစာမကောင်းလို့မကောင်းလို့နဲ့သွားကြထိုးတန်ဆက်ယူမှလှုပ်ပြီးတနေ့တသိန်းရကျင်လို့တော့ဘယ်ဖြစ်မလဲဗျာ
မြန်မာနိုင်ငံမှာကျွမ်းကျင်လှုပ်သားရှိဖို့အတွက်အရေးကြီးလို့စောက်လို့ရေလုပ်ငန်းတွေမှာကျွမ်းကျင်လှုပ်သားတွေလေ့ကျင့်သင်ကြားပေးနေကြတဲ့အကြောင်းကျွန်တော်တို့ VOE ကနေပြီးတော့ရုပ်မြင်သံကြားသတင်းတင်ဆက်ပေးတာနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။မြန်မာတေးချစ်သောရရှင်တွေအတွက်တချင်းလေးတစ်ပုတ်နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်ကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်။ဒီတစ်ပတ်ဒေးတောင်းလာတဲ့သောရရှင်ကတော့ခင်နှင်းစော်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူက VOE ကိုစေကျော်တဲ့အရွယ်တွေကနားဆင်လာတာဖြစ်ပါတယ်။အခုအသက်29နှစ်ရှိပါပြီ။သူ့အတွက်သတင်းလေးတစ်ပုဒ်လောက် VOE ကမြစ်တာတိလက်ဆောင်ထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာတာပါ။စန္ဒီယာလှထွက်သူဆိုထားတဲ့အလှတစ္ဆာတရားဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါတယ်။ဒီသတင်းလေးကသူ့အတွက်အမတမအသေးပဲပြေဝပြီးတော့အမတမအလှပပြီးတော့ချစ်ဖို့ကောင်းတဲ့တခြင်းလေးလည်းဖြစ်လို့သောရရှင်ဒီအားလုံးလည်းနားဆင်စေချင်ပါတယ်။ VOE ပရိသတ်အားလုံးလည်းအဝေးမြနားဆင်ဖို့ဆိုပြီးတော့တခြင်းတောင်းလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်တော့ဒီသောရရှင်ခင်းနှင်းစော်တောင်းဆိုထားတဲ့တခြင်းလေးပဲထုတ်လွှင့်ပေးချင်ပါတယ်နော်။စန္ဒီယာလှထုတ်သည်ဆိုထားတဲ့အလှသစ္စာတရားဆိုတဲ့တခြင်းကို VOE တစ်ချစ်သောရရှင်ဒီအားလုံးနှစ်ချိုင်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။
Yesi main tha go nya thi chin ni la long na go na sin nya da wi pyo ni lai ta tu we go twa go na shi ni mi ma ba dong nya le ti la chi ya anu na le ka le ni ne yu ya chin na so pwe pwe yu tha tu a โลมินจาคันรายะนิมีมาสักกะมะจานะลุงนาเนตุกาเสตะเนตะตุจินีราคือเซโดมิตรมากันโดติสาเจ้าสิยุลาปะมาเตยสวยไทยมาบ่เปลี่ยนไหนมา Sadia, 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 Sadia lekana ku po mala la pya ko nu yina ba ku ye khan sa mu mya ku ma mi mu mya ma ri pao kwa chao da lo sin kai ma yin mya do ta ye tisa
san ya la tho ti so da le a la tisa dia so le tchin ko na sin ga ja ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှိနေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပွင့်စာတွေနဲ့တည်တချင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ဖီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။မျက်စိမိတ်ထားသောညာသူရဲ့ခြေလေးကစလုံးသားကိုနာစင်ညာစကားပြောနေလိုက်တာ။သူ့ရဲ့ကိုယ်သွားကိုမနာရှိနေသည်။ဘာကြောင့်များလဲဒီလား
မရေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ကချင်စစ်ဘေးရှောင်ဒုက္ခသည်တွေဘယ်အချိန်နေရက်ပြန်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာပါ။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုဆိုရင်ကချင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပွားခဲ့တာ၅နှစ်တင်းတင်းပြည့်ခဲ့ပါပြီ။လက်ရှိအချိန်နေကချင်ပြည်နယ်ဖားကန့်နဲ့အခြားဒေသတွေမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့တိုက်ပွဲတွေဆက်ပြီးဖြစ်နေသေးသလိုတိုက်ပွဲဆက်ဖြစ်ကြတဲ့ကနေရင်ရရွာကိုစွန့်ခွာထွက်ပြေးသွားခဲ့ကြရတဲ့တိုင်းသားပြည်သူတွေလည်းဒုက္ခသည်စခန်းတွေကနေရက်ကိုမပြန်နိုင်ကြသေးပါဘူး။ပိုပြီးဆိုတာကရှေ့အနာကဘယ်အချိန်ဘယ်ကာလလောက်မှာတိုက်ပွဲတွေရပ်ဆိုင်းသွားမယ်တိုင်းသားပြည်သူတွေကိုယ့်နေရာကိုပြန်ပြီးအေးအေးချမ်းချမ်းလုက္ကင်စားသောက်နိုင်ရမယ်ဆိုတာကိုလည်းမမျှော်မှန်းနိုင်ကြသေးပါဘူး။ဒီချိန်တွေဘလို့ကြောက်ဖြစ်ရတာလဲ။ကချင်ပြည်နယ်ငြိမ်းချမ်းသွားအောင်ဘလို့ဖြည့်ရှင်းရင်ရနိုင်မလဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်
။2011ခုနှစ်တမနာဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာပြီးကချင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတွေပြန်ဖြစ်လာရတဲ့ပြဿနာကိုနားလည်နိုင်ဖို့အတွက်ရှေ့ပိုင်းအခြေအနေတွေကိုပြန်သုံးသပ်ကြည့်ဖို့လိုပါတယ်။1962ခုနှစ်မှာပေါ်ပေါက်လာတဲ့ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ဟာတိုင်းရင်းသားတန်းတူအခွင့်အရေးရဖို့အစိုးရအဆက်ဆက်ကိုလက်နက်ဆွဲကင်တိုက်ခိုက်ရင်းစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်1964ခုနှစ်မှာတပ်မတော်နဲ့အပြစ်အခတ်ရပ်ဆဲခဲ့ပါတယ်။အရင်စစ်အာဏာရှင်အစိုးရဟာ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အတော်များများနဲ့အပြစ်ခတ်ရပ်ဆဲရေးတွေလုပ်ခဲ့ပေမဲ့နိုင်ငံရေးအရာဆွေးနွေးအဖြစ်ရှာတာမျိုးတော့မလုပ်ခဲ့ပါဘူးဒီလိုနဲ့စစ်အစိုးရဟာသူတို့ဘာသာသူတို့စိတ်ကြိုက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဋ္ဌာန်းပြီးတဲ့နောက်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကိုနေသားဆောင်တက်တဲ့ပြည်သူစစ်တွေအဖြစ်အသွင်ပြောင်းဖို့ဖိအားပေးတာတွေလုပ်ခဲ့ပါတယ်အဲ့ဒီလိုဖိအားပေးမှုခံရတဲ့အထက် KIO KIA အဖွဲ့လည်းပါခဲ့ပြီးနေသားဆောင်တက်အသွင်ပြောင်းရေးပြဿနာစစ်အစိုးရနဲ့အကြိမ်ကြိမ်ဆွေးနွေးညှိနှိုင်းခဲ့ပါတယ်။တပြိုင်တည်းကချင်ပြည်နယ်တဲကတိုင်းရင်းသားပြည်သူတွေဘာသာရေးကောင်းဆောင်တွေနဲ့အကြိမ်ကြိမ်ညှိနှိုင်းပြီးတော့လေအကြံဉာဏ်ရယူတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးရလက်အနေနဲ့ KIA ကိုနေသားဆောင်တက်အသွင်ပြောင်းဖို့ကိစ္စညှိနှိုင်းလို့အဆင်မပြေခဲ့ပါဘူး။ကချင်ပြည်နယ်တဲကအခြားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့အရင်ဗမာပြည်ကွန်မြူနတီပါတီဘကပ101စစ်ဒေသတစ်ဖြစ်လဲ NDA ကချင်တပ်ဖွဲ့ကတော့နေသားဆောင်တက်အဖြစ်အသွင်ပြောင်းခဲ့ပြီး KIA ထောင်လန်းရေးမှူးဟောင်းလက်ဆန်အောင်ဝါအဖွဲ့ကတော့ပြည်သူစစ်အဖြစ်ပြောင်းလဲခဲ့ပါတယ်ဒီလိုနီးနဲ့တပ်မတော်နဲ့ KIA စီရင်တင်မာမှုတွေဖြစ်နေခဲ့တာသမရဦးသိန်းစိန်အစိုးရသက်တက်လာတဲ့အထိပါပဲ
သမရဦးသိန်းစိန်အစိုးရအဖွဲ့သက်တက်လာပြီးသိမ့်မကြခင်2017ဂျွန်လထဲမှာတမရော်နဲ့ KIA တိုက်ပွဲတွေစဖြစ်ပါတယ်တမရော်ဘက်ကစပြီးတိုက်ခိုက်လို့တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပေမဲ့နောက်ပိုင်းစစ်ပွဲဟာကျေပြန့်သွားခဲ့ပါတယ်တမရော်ဘက်ကလေကြောင်းပစ်ကူတွေအသုံးပြုပြီး KIA ရှေ့တန်းစခန်းတောင်ငုံတချို့ကိုတိုက်ခိုက်သိမ်းပိုက်ပါတယ် K ကဲရေဘက်ကလည်းတမလို့နဲ့တိုက်ခိုက်တယ်လို့နေချားသောတက်အသွင်ပြောင်းထားတဲ့ဦးစခုံတရင်ရဲ့ NDA ကချင်ဌာနချုပ်ပန်ဝါကိုတိုက်ခိုက်သိမ်းပိုက်ဖို့ကြိုးစားသည့်အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ပန်ဝါဌာနချုပ်ကြမသွားရအောင်တမလို့ဘက်ကလေချောင်းပစ်ကူတွေနဲ့ပြန်လှန်တိုက်ခိုက်ခဲ့ပေမဲ့နေချားသောတက်ရဲ့နေမြေတချို့ကဲရေလက်အောက်ကျရောက်သွားခဲ့ရပါတယ်။ဒီလိုနည်းနဲ့2012ခုနှစ်သမရဦးသိန်းစင်အစိုးရဦးဆောင်ပြီးဒိုင်းပြည်လုံးအပြစ်ခတ်ရက်ဆဲဖို့ညဉ့်ညံ့ရေးရဖို့ကြိုးစားတဲ့အခါ KIU အဖွဲ့ကလက်မခံတော့ပါဘူးအခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနီးတူတမတော်ဘက်ကကေအိုခေါင်းဆောင်တွေနဲ့တွေ့အကြိမ်ကြိမ်ညှိတဲ့တိုင်ဒီကြားအပြစ်ခတ်ရက်စရေးလုပ်ဖို့သဘောမတူတော့တာဖြစ်ပါတယ်ကေအိုဘက်ကအဖြေပေးတာကတော့လက်ရှိပြစ်ခတ်တိုက်ခိုက်မှုတွေစစ်ပွဲတွေဖြစ်နေတာဟာနိုင်ငံရေးပြဿနာကြောင့်ဖြစ်တယ်ဒါကြောင့်နိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းတဲ့နည်းနဲ့ဖြေရှင်းကြရအောင်ဆွေးနွေးညှိနှိုင်းတာတွေပြည်လည်မှုရရင်ပြစ်ခတ်တိုက်ခိုက်မှုတွေသူ့လိုလိုရက်စဲသွားမယ်ဆိုတဲ့မူပါပဲ
ဒီကြော့ပြန်တိုက်ပွဲ9နှစ်တာကာလအတွင်း KIO ဟာအစိုးရနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်မထိုးထားတဲ့အပြင်ရခိုင်အေအတပ်ဖွဲ့နဲ့တအောင်းပလောင်တပ်ဖွဲ့တွေတက်မတော်ကိုတိုက်ခိုက်နိုင်အောင်အကူအညီတွေပေးပါတယ်။အဲ့ဒီအထဲ KIO ထိန်းချုပ်နေမြေထဲမှာစစ်တင်နှန်းတွေပေးတာလက်နက်ကြီးစံထောက်ပံ့တာတွေနဲ့သက်ဆိုင်ရာတိုင်းရင်းသားနေမြေတွေမှာပူးတွဲစစ်ဆင်ရေးလုပ်တာတွေပါဝင်ပါတယ်။သမရဦးသိန်းစင်ရဲ့နောက်ပိုင်းတက်တန်း3နှစ်တာကာလကိုပြန်ကြည့်ရင်တက်မတော်နဲ့လက်တွဲပြီးတိုင်းပြည်လုံးအပြစ်ခက်ရဲစဲရေးစာချုပ်တစ်ခုချုပ်ဆိုနိုင်အောင်အကြီးအကျယ်စ조사တာတွေ့နိုင်ပါတယ်။အရင်အစိုးရအဆက်ဆက်မလိုက်လျောခဲ့တဲ့လက်နက်ကင်တိုင်းရင်းသားတွေအားလုံးစုဖွဲ့ပြီးညီလာခံတွေကျင်းပနိုင်အောင်အကူအညီပေးတာလက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေအစိုးရထိန်းချုပ်နေမြေကတိုင်းရင်းသားပြည်သူတွေနဲ့ထိတွေ့ခွင့်ပေးတာတွေကအစအားလုံးကိုခွင့်ပြုပေးခဲ့တာတွေ့နိုင်ပါတယ်။သမရဦးသိန်းစိန်အစိုးရအဖွဲ့ရဲ့အဲ့လိုစ조사မှုတွေကြောင့်ပဲနှစ်ပေါင်း60ကျော်လက်နက်ဆွဲကင်တိုက်ခိုက်လာတဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့ယုံကြည်မှုတည်ဆောက်နိုင်ပြီးတီချာအပြစ်ခက်ရစဲရေးကိုလည်းလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါပေမဲ့လက်နက်ကင်အဖွဲ့အားလုံးသဘောတူထားကြပြီဖြစ်တဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ရေးထိုးရေးကိစ္စမှာတော့တက်မတော်ဘက်ကနောက်ပိုင်းကာလမှာပုံကန်တိုက်ခိုက်လာတဲ့ကိုကန့်တအောင်းပလောင်ရခိုင်အေအေအဖွဲ့တွေကိုလက်မှတ်ထိုးခွင့်မပြုလို့တိုင်းရင်းသားလက်နက်ကိုင်၈ဖွဲ့နဲ့ပဲလက်မှတ်ရေးထိုးရတဲ့အခြေအနေစိုက်သွားခဲ့ပါတယ်။နောက်ပိုင်းတက်မတော်နဲ့ KIA တိုက်ပွဲတွေဆက်ပြီးဖြစ်နေတာဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လာတဲ့ဒီကနေ့အထိတိုင်အောင်ပါပဲ
။တကယ်တော့နှစ်ပေါင်းများစွာကြာမြင့်ခဲ့ပြီးဖြစ်တဲ့ပြည်တွင်းစစ်ပဋိပက္ခတနည်းနိုင်ငံရေးပြဿနာပြည်လည်ရေးဆိုတာတနည်းတလတနည်းနဲ့ဖြေရှင်းလို့ပြီးနိုင်တာမျိုးမဟုတ်ပါဘူးအချိန်ဘယ်လောက်ကြာမလဲဆိုတာကိုလည်းဒီကနေ့အချိန်ထိဘယ်သူမှမမှန်းဆနိုင်သေးပါဘူးအဲ့ဒီပြဿနာဖြေရှင်းလို့ပြီးမှတစ်ဖက်နဲ့တစ်ဖက်အလိုလိုအပြည့်ရက်သွားမယ်အဲ့ဒီချိန်ကျမှစစ်ဘေးရှောင်စခန်းကပြည်သူတွေနေရပြန်နိုင်မယ်ကလေးတွေပညာကောင်းကောင်းသင်နိုင်မယ်စိုက်စားပြိုစားစည်းဝါးရှာနိုင်မယ်မိုင်းရှင်းလေးစလုပ်နိုင်မယ်ဆိုတဲ့အယူဆမှန်မမှန်သင့်မသင့်ကေအိုဘက်ကပြန်စင်စားဖို့သင့်ပါတယ်။လာရူအစိုးရအာဏာရနေပြီဖြစ်တဲ့ဒုံဆန်းစုကြည်နဲ့ NLD ဘက်ကလည်းဒုက္ခရောက်နေတဲ့တိုင်းသားပြည်သူတွေအရေးအတွက်တပ်မတော်နဲ့ KIU အကြားစစ်ဆင်ညှိနှိုင်းပေးပြီးကနဦးစစ်အပြစ်ခတ်ရက်စဲရေးဖြစ်ပေါ်လာအောင်ကြိုးစားပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်း36ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနေတနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်ဆက်ပြီးတော့ကဘာတလွားကထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ထားပါတယ်ရှင
်ထိုင်းနိုင်ငံကမြို့သားတို့ဟာအင်သာတက်နေတော့မတော်ရအောင်မွေကြိုက်ခံလိုက်ရပါလေအင်သာရေစင်းပိုက်ထဲကကိုးပေလောက်အရှိရှိတဲ့ဇပုံးမွေကြီးဟာအင်သာတက်နေတဲ့အတဖောင်းဘော့မချွားရဲ့အမျိုးသားလိန်နံကိုကြိုက်ခဲ့တာပါနိုင်ဝက်လောက်မွေနဲ့ရုံးကန်ခဲ့ရပြီးအော်ဟဲ့အကူကြီးတောင်းခဲ့တဲ့အတွက်အင်းနီနာချင်းတွေကလည်းဓာရီကျိုးတွေနဲ့အပြေးလာကူခဲ့ကြပါတယ်နောက်ဆုံးမွေကြီးရဲ့ခေါင်းကိုကျိုးနဲ့တုတ်အင်သာတကားနဲ့တွဲချီခဲ့ပြီးမွေကြီးခဏအားကုန်တဲ့အချိန်မှမှကြိုက်ထားတဲ့မေယူကနေလွတ်အောင်ရုံးနိုင်ခဲ့တာပါ3စင်တီမီတာလောက်ရှိတဲ့ဒဏ်ရာကိုချုပ်ခဲ့ရပြီးတော့ပြန်ကောင်းပါပါလို့ဆရာဝန်တွေကပြောပါတယ်အင်သာတွင်းတဲ့ကမွေကိုတော့အင်သာကိုဖျက်ပြီးဆွဲထုတ်ခဲ့သလိုအသက်ရှင်ရဲ့တောထဲကိုပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ
ဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟေးဟ
ဆောင်အာဖရိကကစတယ်လန်ဘော့ချ်အရမှာရှိတဲ့ဝိုင်းထုတ်လုပ်တဲ့စပစ်ပင်စိုက်ပျိုးခြံတစ်ခုမှာတော့ဘဲအကောင်ကြီးတထောင်လောက်ကိုအသုံးပြုပြီးတော့ခရုရှင်းလင်းရေးလုပ်နေပါတယ်။တနေ့နှစ်ကြိမ်စပစ်ပင်စိုက်ပျိုးတဲ့ခြံတွေကိုလှုပ်ပြီးတော့အပင်တွေကိုဖျက်ဆီးတဲ့ခရုတွေကိုစားခိုင်းတာပါ။တအေးကအကျယ်မြေနေရာကိုတနေ့တာအတွင်းခရုတွေအပြောင်းရှင်းနိုင်ပါတယ်။လေတိုင်းမော့မော့နဲ့ပြေးနေတဲ့ဘဲတွေဟာစပစ်ပင်ပေါ်ကခရုတွေကိုစားနိုင်တယ်လို့ပဲမြေကြီးထဲမှာရှိတဲ့ခရုဥတွေကိုလည်းစားပါတယ်။ဒီ53အေးကကျဲတဲ့ခြံကြီးအတွက်ဓာတုဗေဒပိုသက်စီရီမတုံးတဲ့အတွက်ရှည်ရှည်အကျိုးရှိမဲ့လုပ်ငန်းအဖြစ်တက်တည်ခံလက်မှတ်လည်းရထားပါတယ်။မကောင်းတဲ့အချက်ကတော့ဒီဘဲတွေကိုကျွေးမွေးထိမ့်သိမ့်စေကဓာတုဗေဒစီရီ30စီထက်အနည်းငယ်များနေတာပဲဖြစ်ပါတယ်။တရာသီအတွက်ပိုသက်စီ$3,200ဖို့သုံးရမယ့်နေရာမှာဘဲတွေအတွက်ကုန်ကျစရိတ်ကတစ်လကို $2,000 နီးပါးလောက်ကုန်ကျနေတာပါ။ကောင်းတဲ့အချက်ကတော့ဘဲတွေဟာပိုးတွေကိုကင်းစင်အောင်လုပ်နိုင်ုံနဲ့မကဘဲဘဲတွေရဲ့မစင်ဟာလဲသဘာဝမြေဩဇာအဖြစ်အသုံးဝင်ပါတယ်။
Florence မြို့မှာဗုဒ္ဓနေ့ကရေပိုက်အဟောင်းတစ်ခုပေါက်ထွက်ပြီးရေတွေယိုထွက်လာရင်မြောက်တွင်းကြီးပေါ်လာခဲ့တာကြောင့်ကားတွေဒါဇင်နဲ့ချီမြေထဲကျုံဝင်သွားခဲ့ပါတယ်။သမိုင်းဝင် Ponte Vecchio တံတားနာမှာမနေ့6နိုင်ကျော်ကျော်ကားတွေမြေထဲကျုံဝင်သွားခဲ့တာကြောင့်မြေကျုံတဲ့ဘက်မှာရပ်ထားတဲ့ကားပိုင်ရှင်တော်တော်များများသူတို့ကားတွေမြောက်ရောက်နေခဲ့တာကိုမသိခဲ့ကြပါဘူး။မြေကျုံကျတဲ့နေရာတွင်းကြီးဟာအရှည်မီတာ100လောက်ရှည်ပြီး9မီတာလောက်ကျဲပါတယ်။လူတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာခဲ့ပါဘူး။အနီးနားပတ်ဝန်းကျင်အစအဦးကလူတွေကိုဘေးလွတ်ရာကိုဖယ်ရှားခဲ့ရပြီးတော့လျှက်စစ်မီးတွေပြတ်တောက်သွားတဲ့အတွက်အဲ့ဒီဒေသကကျောင်းတွေကိုပိတ်ထားခဲ့ရပါတယ်ခင်ဗျာ
။မော်တော်ဘုတ်ကနေကျိုးနဲ့ဆွဲပြီးရေလွာလျှောစီးကြတဲ့အရွယ်ရောက်တဲ့လူငယ်တွေလူကြီးတွေကိုတွေ့ဖူးကြပေမဲ့6လနဲ့26ရက်ပဲရှိသေးတဲ့တမိကလေးရေလွာလျှောစီးတာကထူးဆန်းနေပါတယ်။ကဘာပေါ်မှာအငယ်ဆုံးရေလွာလျှောစီးတဲ့သူအဖြစ်မှတ်တမ်းဝင်သွားပြီဖြစ်ပါတယ်။ဇေလာစင်စ်အွန်ဆိုတဲ့သမီးလေးကသူ့ကိုရှေ့ကမော်တော်ဘုတ်နဲ့ဂျိုးနဲ့ဆွဲတာကို6လတတာကလေးလေးကပြီးခဲ့တဲ့တပတ်တောက်ကြနေက62ပေရေထဲမှာလျှောစီးခဲ့တာပါ။နောက်တစ်ရက်မှာ686ပေကျော်အထိရေထဲမှာလျှောစီးပြခဲ့ပါတယ်။သူ့ရေလွာလျှောစီးတဲ့ပုံတွေကိုဖလော်ရီဒါပြည်နယ် World Bay Food Center ကဗီဒီယိုမှတ်တမ်းတင်ခဲ့ပါတယ်။အဲ့ဒီအဖွဲ့ရဲ့မှတ်တမ်းတွေအရအရင်ကအသက်ငယ်ဆုံးရှီလွာရှောစီခဲ့သူဟာပတ်ဘော်နီဖေးဆိုတဲ့ကလေးဖြစ်ပြီး6လနဲ့29ရက်မှစီးပြခဲ့တာဖြစ်ပါတယ်။အခုရှီလွာရှောစီတဲ့ဇိုင်လာထက်3ရက်ပိုးပြီးတော့ကြီးပါတယ
်။နန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တင်းငွေနေနေညပိုင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်ဥယောပကိုရောက်ရှိရတဲ့လူမောင်ခုတ်ကူးတဲ့လှေတွေနဲ့မြေထဲပင်လယ်ကိုဖျက်ကူးဖို့ကြိုးစားရင်ဒီသတင်းပါအတွင်းမှာပဲနှိမ့်ုပ်ခဲ့တဲ့လှေ3ဆင်းနဲ့လိုက်ပါကြတဲ့ရွှေပြောင်းအခြေချသူ900ကျော်ရင်းနှစ်တေဆုံသွားပြီလားဆိုတာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကပြောဆိုပါတယ်ဗုဒ္ဓနေ့ကနင်းမြုပ်ခဲ့တဲ့လူမောင်ခုတ်ကူးသူရဲ့လှေတစင်းမှာလိုက်ပါလာသူ100နီးပါးတို့ပျောက်ဆုံးနေတာဖြစ်ပြီးနောက်ထပ်950တို့ကတော့ခြားသာပရင်းနေ့ကနင်းမြုပ်ခဲ့တဲ့လေပြားနိုင်ငံကတွေထွက်ခွာလာတဲ့လှေနဲ့လိုက်ပါလာသူတွေဖြစ်ပါတယ်။အီရန်နဲ့ဆော်ဒီအာရေဗျကြားသဘောတူညီချက်မရနိုင်တာကြောင့်အီရန်နိုင်ငံသားတွေဒီနေ့ဟတ်ဂျ်ဖျားဖို့သွားနိုင်မှာမဟုတ်ဘူးလို့အီရန်နိုင်ငံပိုင်သတင်းကဒီကနေ့တနင်္ဂနွေနေ့မှာဖော်ပြပါတယ်။ဒီနေ့ဟတ်ဂျ်ဖျားဖို့ခီးစဉ်အတွက်ညှိနှိုင်းဖို့ဆော်ဒီအာရေဗျကိုတွားရောက်ခဲ့တဲ့အီရန်ကိုယ်စားလှယ်အဖွဲ့ကိုဆော်ဒီအစိုးရရဲ့ပြုမှုပုံကြောင့်အခုလိုဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့အီရန်ယဉ်ကျေးမှုနဲ့အစ္စလမ်ဘာသာရေးဆိုင်ရာစီကံထိန်းသိမ်းရေးဝန်ကြီးကပြောဆိုတယ်လို့လည်းအီရန်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။ဆော်ဒီအာနာပိုင်တွေရဲ့တုံ့ပြန်မှုကိုဒီကနေ့အထိကျွန်တော်တို့စောင့်ဆိုင်ခဲ့ပေမဲ့အီရန်ကိုယ်စားလှယ်အဖွဲ့နဲ့ညှိနှိုင်းမှုနှစ်ကြိမ်စလုံးမှာဆော်ဒီဘက်ကပြုမှုပုံတွေဖျက်လို့ဖျက်ဆီးဖန်တီးမှုတွေကြောင့်အီရန်ပြည်သူတွေဒီနေ့ဖျားဖို့တွားနိုင်မှာမဟုတ်ဘူးလို့ဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။IS စစ်သွေးကြတွေဟာစနေနေ့တုန်းကဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်အနားအစိုးရဆန့်ကျင်တဲ့တိုက်ခိုက်တပ်ဖွဲ့တွေအဓိကအခိုင်အမာချေကုပ်ယူထားတဲ့နေရာကိုတိုးမြင့်တိုက်ခိုက်လာနေပါတယ်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုက ကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ဖိုက်တက်ဆွန်ရက်ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းညစနေနိုင်ကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးသလိုဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ဘာမစ်.voanews.com မှ
This program has come to you from the Voice of America, Washington.